Welcome to the Voice of America in Burmese.
Mingala nya jama khnya me la sa chi ye in ga ni view myama bai si sin ni ko American Piang Su Washington DC myo lo ga ni dai yai thol lin pe ni ba bi myama san na chin nya 9 nai ga ni 10 nai chi thol lin pe ni de si sin ko do nanometer 1925 30 ni ne nanometer 190 lo ga ni dai yai na sin nai ja lo view myama bai ye Facebook san myan da ga ni le dai yai na sin lo ya nai ja ba le khnya ဒီတော့အစီအစဉ်မှုဖြစ်ကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအနေနဲ့အတူမြန်မာနိုင်ငံတဝမ်းကဆန္ဒပြပွဲတွေရှိနေပါတယ
်ဒီနာတော့အချိန်ရတော့ဒီဆက်တော့တော်တော်လွန်နေရယ်ခေါင်းနည်းနည်းရှိမယ်လက်ညာဘက်လက်ကန်နားမတော်တော်လေးကိုအသားဖတ်တည်လာပြီးတော့မှအယူတွေပေါ်နေရအောင်တွေ့ပါတယ်ကျန်တဲ့နေရာတော့ကျမတို့တူချာတူဒုထက်ပြီးညာနေတော့တူချာ
ပြပွဲသတင်းအနေနဲ့အတူဒီကနေ့ရန်ကုန်ပတ်ကွဲသွားခဲ့တဲ့အခြေအနေတွေရုပ်ောက်ပွဲကော်မရှင်ကကျင်းပမဲ့အစည်းအဝေးကိုတရေးမတရေးကိစ္စနဲ့ပတ်သက်လို့ပြည်သူပါတီအတွင်းသဘောထား꿰ပြီးနှုတ်ထမှုတွေရှိနေတဲ့အကြောင်းချင်းပြည်နယ်ဟာခါမျိုးကပြစ်ခတ်မှုနောက်ဆုံးအချိန်နေစစ်ကောင်စီရဲ့စီပေါစာရှမ်းပြည်နယ်တွင်တိုက်ခိုက်ခံရတာကရင်ပြည်နယ်အတွင်းကဒုက္ခသည်တွေဝန်ရောက်ကဖြစ်နေတာနဲ့နောက်ပိုင်းမှာတော့မြန်မာဟာအာရှတိုက်တွင်အပူချိန်အမြင့်ဆုံးအခြေအနေနဲ့ရင်ဆိုင်နေရတာနဲ့အတူပြည်သူတွေဗန်ဒင်ကနေငွေထုတ်ဖို့အခက်ကြုံနေရတဲ့အခြေအနေတွေကိုနားဆင်ကြရပါမယ်။အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေမှာတော့အင်္ဂါညစကဝိုင်းကိုနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုနားလောင်နေကိုတာညုံဦးတို့ကပြောပြကြပါမယ်ခင်ဗျာ
။မြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့ဖေဖော်ဝါရီလနောက်ပိုင်းဆန္ဒပြပြည်သူတွေအပေါ်စစ်ကောင်စီရဲ့နှိမ်နှင်းဖန်ဆင်းမှုတွေကျက်ခပြုတ်ခွေမှုတွေရှိနေပေမဲ့လည်းပြည်သူတွေရဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုကတော့နေ့စဉ်ပေါ်ပေါက်နေစေပါ။နေရာဒေသဆိုမှလည်းအခြေအနေတွေမတူညီဖြစ်နေပါလေ။ထိုင်ဦးမြို့နယ်ထဲမှာမနေ့ညကစစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်အမျိုးသားသူသေဆုံးခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာလည်းရန်ကုန်လမ်းမတော်မြို့နယ်၃ရပ်ကွက်အုပ်ချုပ်ရေးမှူးတယောက်ဦးကောင်းကိုတနက်ကြီးစံထီရဲ့တန်းရနဲ့သေဆုံးခဲ့ပါတယ်။ဘသူလက်ချက်လဲဆိုတာကတော့မသိရသေးပါဘူး။မန္တလေးမြို့မှာတော့စစ်ကောင်စီကလုံခြုံရေးတိကျထားပေမဲ့လို့တကတာတပိတ်ဆက်မှုစုပေါင်းတပိတ်တွေအပါအဝင်အခြားတပိတ်စစ်ကြောင်းတွေလမ်းလျှောက်ချီတက်ဆန္ဒပြပါတယ်။ဖားကတ်မှာလည်းအမျိုးသမီးနဲ့လူငယ်တွေပါဝင်တဲ့တပိတ်စစ်ကြောင်းတွေနေစဉ်လို့ဆန္ဒထုတ်ပေါ်ကြတာပါ။တဝဲလောင်းလုံးတပဲရင်ဆလင်းကြီးရင်းမာပင်ကြောင်မဲမြို့တွေမှာစိုက်ကဲတပိတ်ပျောက်ကြတပိတ်တွေလောက်ကြတယ်လို့တစဲမော်လမြိုင်ရေဦးမုံရွာမိုးကောင်းနဲ့ကလေးမြို့တွေမှာလူမဲတပိတ်ရွာတွင်းတပိတ်တွေပုံစံမျိုးစုံပြုလုပ်ပြီးတော့အာဏာရှင်ဆန့်ကျင်ကြပါတယ်။နိုင်ငံတကာအနေနဲ့မြန်မာစစ်ကောင်စီရဲ့အင်တာနက်ထိန်းချုပ်ရေးကြိုးပမ်းမှုတွေကိုကူညီပံ့ပိုးတာမျိုးမလုပ်ကြဖို့ ICG နိုင်ငံတကာပဋိပက္ခလေလာဆောင်ကြည့်အဖွဲ့ကတိုက်တွန်းထားပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ပြည်တွင်းအခြေအနေအရေးအကိုထိန်းချုပ်ဖို့အင်တာနက်လိုင်းတွေကိုအစောပိုင်းမှာယာယီဖြတ်တောက်ပြီးတော့ဥပဒေပြင်ဆင်ချက်တွေထုတ်ပြန်ခဲ့ပေမဲ့ထင်သလောက်အရာမရောက်ဘူးလို့ ICG ကပြောပါတယ်။ဒါကြောင့်လဲစစ်ကောင်စီကပြည်တွင်းမှာပဲတုံးနိုင်တဲ့အင်တာနက်စနစ်ကိုစတင်နေပေမဲ့မရှိမဖြစ်ဝန်ဆောင်မှုတွေလောက်မှတော့အသုံးပြုနိုင်မှာဖြစ်တဲ့အတွက်နိုင်ငံစီးပွားရေးကိုကြီးမားတဲ့တရားမှုတွေရှိလာလိမ့်မယ်လို့လည်း ICC ကထောက်ပြထားပါတယ်။မြန်မာပြည်မှာလူသုံးများလာတဲ့ Facebook ကုမ္ပဏီကဖယ်ရှားခံခဲ့ရတဲ့မြန်မာစစ်တပ်ဟာစစ်အာဏာဆန့်ကျင်ရေးတည်သူတို့ရဲ့ online လှုပ်ရှားမှုကိုထိရောက်စွာထိန်းချုပ်နိုင်ခြင်းမရှိဘူးလို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာစစ်တပ်ကနည်းပညာပိုင်းအရာအားနဲ့လာကြောင်းရောလူမှုကွန်ရက်ကုမ္ပဏီတွေဖက်ကမူဝါဒတွေနဲ့ကန့်သတ်ချက်တွေရှိနေတာကြောင့်ပါလူမှုကွန်ရက်တွေကိုရေရှည်ထိန်းချုပ်နိုင်ခြင်းမရှိဘဲဆန္ဒပြပြည်သူတွေရဲ့လှုပ်ရှားမှုတွေစစ်တပ်ရဲ့တရားလှည့်လို့ရိုက်တဲ့ဖန်ဆင်းမှုတွေလူ့အခွင့်အရေးဖောက်ပြက်မှုတွေကိုလူမှုကွန်ရက်တွေကတစ်ဆင့်မှတ်တမ်းယူနိုင်ခဲ့ပါတယ်။အင်တာနက်ပိတ်လိုက်ခြင်းအပြင်ပြည်သူတွေရဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအခက်အခဲဖြစ်စေနိုင်တဲ့အတွက်နိုင်ငံတကာနည်းပညာကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ရဲ့ကြိုးပမ်းမှုကိုအားပေးထောက်ခံတာမျိုးမဖြစ်အောင်ဝိုင်းဝန်းလုပ်ကိုင်ကြပါလို့လည်း ICG ကတိုက်တွန်းထားပါတယ်။ပိတ်ထားတဲ့အင်တာနက်တွေကိုကြော်ပြီးတော့အသုံးပြုနိုင်အောင် VPN ကွန်ရက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့လှည့်လမ်းမိနေအောင်ချဲ့ထွင်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံဖက်ကိုထွက်ပြေးခလုံလာသူမြန်မာပြည်သူစောင်းခွဲကျော်လောက်ရှိနေပြီးချင်းပြည်နယ်ဖက်မှာတိုက်ပွဲတွေပြင်းထန်လာတာကြောင့်ရှောင်နှိမ်လာတာဖြစ်ပေါ်ရတယ်လို့အိန္ဒိယတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးဖိနှိပ်လာတဲ့ဖေဖော်ဝါရီလနောက်ပိုင်းကစပြီးတော့အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်တွေကိုမြန်မာပြည်သူတွေထွက်ပြေးခလုံလာတာပါ။ခုလိုနေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာပြည်သူတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းအညီအိုတွေနဲ့ဒေသခံတွေကကူညီပေးနေပေမဲ့လည်းဝင်လာသူတချို့မှာကိုရိုနာဗိုင်းရပ်စ်ပိုးတွေကူးခံထားတဲ့အတွက်ပြည်ထောင်စုအစိုးရစီကအကူအညီတွေတောင်းခံထားတယ်လို့လည်းပြောပါတယ်။ချင်းပြည်နယ်မေတ္တမြို့မှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တပ်တွေကြားစီရင်တဲမှနေတဲ့အတွက်အင်းညဖက်ထွက်ပြေးလာသူတွေပိုများလာနိုင်တယ်လို့လည်းအင်းညဖက်ကပြောပါတယ်။ရခိုင်ပြည်နယ်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခလုံနေကြတဲ့ရိုဟင်ဂျာတပ်ကတွေကို နိုင်ငံကကအကူအညီတွေပေးကြဖို့တုကသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီကတနင်္လာနေ့မှာပန်ချလိုက်ပါတယ်။လက်တလောအဖြစ်2023အတွက်ဒေါ်လာတန်300လေးဆအကူအညီကတိကဝရရှိထားပြီဖြစ်တယ်လို့လည်းပြောပါတယ်။
ဒေါ်လာ943မီလီယံဒေါ်လာသောလာ943မီလီယံဒေါ်လာဒေါ်လာ943လေးဆသုံးတဲ့အလွန်ငွေရဖို့ကျွန်တော်တို့ဖက်ကမြေတားရက်ခံထားတာပါဒီလိုအလူတွေထဲ့ဝင်ဖို့လိုအပ်ပါတယ်ဒုက္ခတဲ့အရေးဆောင်နေတဲ့လက်တွဲပဲအဖွဲတရားလေးဆသုံးဖွဲကတောင်းခံထားပါတယ်ချိလိုက်ရင်ပမာဏကများတယ်လို့ထင်ရပေမဲ့ဒုက္ခတဲ့တရက်ကိုနှစ်ဒေါ်လာပဲသုံးတာပါဒါကမပြောပတ်လောက်တဲ့ပမာဏပါလို့ဖိလစ်ပိုဂရနီကပြော
ြောပါတယ်။ရိုဟင်ဂျာတွေရဲ့အကြက်တဲဟာပြစ်ပယ်မထားတဲ့အကြောင်းနဲ့အရင်အမြင်အကန့်အသတ်ပြစ်ပြဝဝမတုံနိုင်တာဘင်္ဂလားဒေ့ရှ်နိုင်ငံတွင်လက်တွေ့မကျတဲ့စံတမချက်တွေနဲ့ပဂရိအနေထားတွေကြောင့်ဆိုပြီးအလူရှင်တွေဘက်ကသဒ္ဒါစိတ်လျော့သွားတာမျိုးမဖြစ်တင်ပါဘူးဆိုပြီးဒုက္ခသည်ကုညင်ရေးအစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တွေကပြောဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရွှင်ကြတန်းလောက်ခလုံးနေတာအခုဆိုရင်လင်းနေနေပါလောက်ရှိနေပါပြီ။အခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းခြေနေရေးဆိုးလာနေတာကြောင့်နေဆက်ဖြတ်ကျော်ပြီးတော့မြန်မာနိုင်ငံထက်ကနေထွက်ပြေးကြသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရင်းကြရဲ့အရေးဂရုမစိုက်ပဲဖြစ်သွားမယ်အနေထားကြုံနေရတယ်လို့လည်းမစ္စတာဂရနီကပြောပါတယ်။မြန်မာနိုင်ငံဘက်ကတော့ရင်းကြဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လက်ခံမှာဖြစ်ကြောင်းပြောဆိုထားတာပါ။ဘင်္ဂလားဒေ့ရှ်ကရင်းကြဒုက္ခသည်စခန်းတွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝန်းတစ်ခုစလုံးအတွက်လူသားချင်းစာနာမှုအထောက်အကူတွေပေးနိုင်အောင်အမေရိကန်ဒေါ်လာ943တန်းရောင်းမငွေချထားပေးဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအင်္ဂါနေ့မှာတောင်းခံထားတာဖြစ်ပါတယ်။အိုလံပစ်အားကစားပွဲလုပ်ဖို့နလကျော်လောက်သာလိုတော့တဲ့အချိန်မှာပဲကိုဗစ် -19 ရောဂါကူးစက်မှုတိုးလာနေတဲ့အတွက်အားကစားပွဲတွေဖျက်သိမ်းဖို့ဂျပန်ဆေးပညာအသင်းကြီးတစ်ခုကတောင်းဆိုလိုက်ပါတယ်။ဂျပန်ဆေးရုံးတွေမှာလူပြည့်နေပြီးတော့လုံနာတဲ့အတွက်နေရာမရှိသလောက်ဖြစ်နေပြီလို့ဆီယဝန်ပေါင်း6000နဲ့ဆေးရုံးတွေကိုကူစားပြုတဲ့တိုချိုဆေးပညာရှင်များအသင်းကဝန်ကြီးချုပ်ယိုရှီဟီဒီဆူဂါစီကိုတနင်္လာနေ့ကစာရေးသားပေးပို့ခဲ့တာပါ။မနေ့ကကျင်းပရမယ့်အိုလံပစ်ပွဲကိုကာယောဂါကြောင့်တနင်္လာနောက်ဆုတ်ထားတာဖြစ်ပြီးလာမယ့်ဇူလိုင်23ရက်နေ့မှာပွဲစတင်ဖို့စီစဉ်ထားပါတယ်။တိုချိုမြို့အပါအဝင်အခြားစီရင်စုအတော်များများမှာပိုကူးဆက်မှုတိုးလာနေတဲ့အတွက်ကိုဗစ်ရေးပေါ်အခြေအနေထုတ်ပြန်ထားသလိုအိုလံပစ်ပွဲမလုပ်ဖို့အများပြည်သူတွေရဲ့တောင်းဆိုမှုတွေလည်းတိုးလာနေတာဖြစ်ပါတယ်။ဂျပန်ပြည်သူ80ရာခိုင်နှုန်းကအိုလံပစ်ပွဲမလုပ်ဖို့ဆန္ဒရှိတာကိုလူလူစစ်တမ်းတွေမှာတွေ့ရပါတယ်။ကာယောဂါဒဏ်နဲ့အလူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာတော့ခုရက်ပိုင်းပိုကူဆက်မှုကျဆင်းလာတဲ့ဆိုပေမဲ့နေ့စဉ်ပိုကူသူက3သိန်းသာကတ်နေပါသေးတယ်။အမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရကမ္ဘာတစ်ဝှမ်းပိုကူခံရသူ163သန်းကျော်နဲ့သေဆုံးသူက 3.3 သန်းရှိပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ31 kHz 938ညဖိုင်းဒိုမီတာ32 kHz 9309ညဖိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတိုင်းတွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်တားညူပါနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ဆက်ပြပါမယ်အိန္ဒိယနိုင်ငံကနေပြီးတော့ COVID-19 ရောဂါကာကွယ်ဆေးတင်ပို့မှုပြတ်တောက်သွားတာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVAX ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်အတွက်သတ်မှတ်ချိန်ထက်ဆိုပြီးတော့ဆေးကုမ္ပဏီတွေကာကွယ်ဆေးထုတ်ပေးဖို့ WHO ကတိုက်တွန်းပါတယ်။ AstraZeneca ကုမ္ပဏီကသူ့ရဲ့ကာကွယ်ဆေးတွေမြန်မြန်ဆန်ဆန်တိုးပြီးတော့ထုတ်လုပ်ဖြန့်ဖြူးပေးနေတဲ့အတိုင်းခြားကုမ္ပဏီတွေကလည်းလိုက်လုပ်ဖို့လိုပါတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတင်လာနေ online သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုပါတယ
်။ While we appreciate the work of AstraZeneca,who have been steadily increasing the speed and volume of
their deliveries. Pfizer ကဝယ်ဈေးတန်းလေးဆယ်ထုတ်လုပ်ပြီးဦးနဲ့ Moderna ကုမ္ပဏီကတော့လာမယ့်2022ခုနှစ်အတွက်ကဝယ်ဈေးတွေထုတ်လုပ်ပြီးတောင်းဆိုနေတာဖြစ်ပါတယ်။ CNN ဘောတဲ့တမ်းပြည်တွေအတွက်ကဝယ်ဈေးဖြန့်ဖြူးပြီးတဲ့ WHO ရဲ့ COVAX အစီအစဉ်အတွက် AstraZeneca စီးရီကိုအိန္ဒိယနိုင်ငံ Serum Institute ကအကြီးအကျယ်ထုတ်ပေးနေတာပါ။ဒါပေမဲ့လည်းအိန္ဒိယနိုင်ငံမှာကာယောဂါကူးစက်မှုတန်းကိုအကြီးအကျယ်ထပ်ပြီးတော့ရင်ဆိုင်နေရတဲ့အတွက်အဲ့ဒီကဝယ်ဈေးတွေကိုပြည်တွင်းမှာပဲအသုံးပြုနေရပါတယ်။COVAX အစီအစဉ်အတွက်မီလာကုံလောက်မှာခမန်းကြီးကာကွယ်ဆေးတန်းပေါင်း140လောက်ပြက်လက်သွားနိုင်တဲ့အတွက်စစ်မှုအင်အားကြီး9နိုင်ငံ G7 တို့ကအရေးပေါ်ဆောင်ရွက်ချက်ဖြစ်နေဝိုင်းဝန်းကူညီပေးကြဖို့ကုလသမဂ္ဂကလေးသင်ငယ်များရမုံငွေဖွဲ့ UNICEF အကြီးအကဲကလည်းတင်လာနေမှာတောင်းဆိုတိုက်တွန်းခဲ့ပါတယ်။ ဟောင်ကောင်ဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့မီဒီယာလုပ်ငန်းရှင်ကြီးဂျီမီလိုင်းရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တဲ့ကြောင့်ဟောင်ကောင်အုပ်ချုပ်ရေးမှုကပြောဆိုခဲ့ပါတယ
်။其中一項措施咧就係凍結我哋有合理嘅理由話，
係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，
係
啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，
係
啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，
係
啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係啦，係အုပ်ချုပ်မှုလမ်းပြအခုလိုခုခံပြောဆိုချက်ထွက်လာတာပါမနစ်ကပြောင်းလိုက်တဲ့လူမျိုးရေးဥပဒေဟာဟောင်ကောင်ကအတိုက်ခံတွေကိုနှိမ်နင်းဖို့ရွေတာဖြစ်တယ်လို့ဝေဖန်သူတွေကသုံးသပ်ကြပေမဲ့အာဏာပိုင်ဘက်ကတော့မြို့တော်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရွေတာဖြစ်တယ်လို့ဆိုပါတယ်ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့အတိုက်ခံတွေကိုနှိမ်နင်းတဲ့အုပ်ချုပ်မှုလမ်းဟာတရုတ်ကွန်မြူနစ်အစိုးရရဲ့အမိန့်အတိုင်းအပြည့်အဝလုပ်ကိုင်ဆောင်ရွက်သူတွေဖြစ်နေရှိမိနေကြပါတယ်ဂါဇာကမ်းမြောင်ဒေသမှာတော့အစ္စရေးလက်ချောင်းတိုက်ခိုက်မှုတွေရက်နဲ့ချီပြီးတော့ကြာမြင့်လာတာနဲ့အတူကူညီကစေးလုပ်ငန်းတွေလည်းအတော်လေးကိုနှောင့်နှေးထိခိုက်လာပါတယ်။တနင်္ဂနွေနေ့လုံးကဂါဇာကမ်းမြောင်မှာရှိတဲ့လူနေရပ်ကွက်တစ်ခုကိုလက်ချောင်းကနေပြီးတော့တိုက်ခိုက်တာကြောင့်ကနဦးတရှိချက်တွေရလူ42ဦးသေဆုံးပြီးတော့50ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ညပိုင်းဖြစ်တဲ့ဒီတိုက်ခိုက်မှုဖြစ်စဉ်မှာဘာမှကြိုတင်သတိပေးချက်မရတာကြောင့်လူအတော်များများထိခိုက်ခဲ့ရတာလို့အသက်ရှင်ကျန်သူတူကပြောပါတယ်။သူမိသားစုအတိုင်းဝိုင်းထဲမှာလူ78ဦးသေဆုံးခဲ့ပြီးတော့တလန်းလုံးလဲမွာဇာလန်ကျင်းနေတယ်လို့ဒေသခံသူဖြစ်တဲ့မမုတ်အယ်ကတ်ကပြောပါရယ်အပျက်စီးတွေကြားမှာပိတ်မိနေသူတွေကိုရှာဖွေဖို့ကယ်ဆယ်ရေးလုပ်သား20လောက်ရောက်လာပေမဲ့အကူအညီပစ္စည်းတွေမရှိတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေပါရယ်အသက်ရှင်ကယ်ဆယ်ရမိသူအတော်များများလဲစူးစူးဝဝအခြေအနေတွေရင်ဆိုင်နေရပါရယ်ဂါဇာဒေသတွင်ဆေးရုံတွေအတွက်ဆေးဝါးလိုအပ်ချက်တွေအတော့ကိုရှိနေတယ်လို့ ICRC နိုင်ငံတကာချက်ချင်းတွေအသင်းကပြောပါရယ်ဣသရေလနဲ့ပါလက်စတိုင်းကြားပြည်ပခါတွေပိုးပြီးတော့ဆိုးလာမယ်ဆိုလို့ရှိရင်ဒေသတွင်းလူသားရှင်သန်ရပ်တည်မှုအခြေတည်းတွေပိုးပြီးဆိုးဆိုးဝါးဖြစ်လာလိမ့်မယ်လို့လည်း ICRC ကသတိပေးပါတယ်။ဥရောပနဲ့အမေရိကမှာစီးပွားရေးတွေပြန်ပွင့်လာတာနဲ့အတူပဲလောင်စာဆီဝယ်ယူအသုံးပြုမှုတိုးလာနိုင်တဲ့ဆိုတဲ့ခန့်မှန်းချက်တွေရှိလာပြီးတဲ့နောက်ရေနံစည်းဟာဒီကနေ့အင်္ဂါနေ့မှာတစ်စည်းကိုဒေါ်လာ80အထိကိုဈေးတက်သွားပါတယ်။ဗြိတိန်မှာစီးပွားရေးလုပ်ငန်းတွေပြန်ဆလာသလိုပဲဥရောပမှာဆိုရင်လည်းကမ်းခြေတွေမြို့တွေကိုအကန့်အသတ်တွေဖြီလျှော့ပြလိုက်ပါပြီ။အမေရိကမှာဆိုရင်လေပိုးတွေ့လူနာဥယျာဉ်ကျသွားပြီးတော့နယူးယောက်မြို့မှာတော့ကာဝယ်ဈေးထိုးပြီးသူတွေအနေနဲ့မျက်နှာဖုံးမတက်မနေရလိုအပ်ချက်ကိုပယ်ဖျက်ပြီးလိုက်ပါပြီ။ကမ္ဘာရေနံဈေးဟာဒီကနေ့အစောပိုင်းတုန်းကတစ်စည်းကိုဒေါ်လာ80ရှိနေကနေပြီးတော့နောက်ပိုင်းကျတော့ဒေါ်လာ69.93အထိရှိခဲ့ပါတယ်။ဒါဟာမတ်လ15ရက်နေ့ကလေးကဆိုရင်ပထမဆုံးပေါက်ဈေးဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့ West Texas Intermediate WTI ရေနံဈေးကတော့ဒေါ်လာ66.92ပေါက်ပြီးတော့ရာခိုင်နှုန်းအဖြစ်3.9ရာခိုင်နှုန်းဈေးတက်တာဖြစ်ပါတယ်။ရေနံဝယ်လူအားဈေးပြန်ကောင်းလာတာနဲ့အတူပဲစီးပွားရေးတွေပြန်လည်ကောင်းတော့မယ်လို့ယူဆချက်ရဲ့ထင်ရှားမှုဖြစ်တယ်လို့သုံးသပ်ကြပြီးတော့ဒီထက်ပိုပြီးတော့ဈေးကောင်းလာနိုင်တယ်လို့လည်းရေနံဈေးသုံးသပ်သူတွေကယူဆကြပါတယ်။ဥရောပနဲ့အမေရိကန်ဘက်မှာခုလိုမျိုးတူတက်မှုလက္ခဏာတွေမြင်ရပေမဲ့လည်းနှိုင်းယှဉ်ချက်အဖြစ်တော့အာရှဘက်မှာကပီးအချင်းတွေကစိုးရွားနေပါတယ်။တစ်ဖက်မှာတော့အီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်ရမယ့်အလားလာကြောင့်အိုပက်ရေနံထုတ်နိုင်ငံများအနေနဲ့ပြပတင်ပို့မှုတွေပြေဝပြန်လုပ်လာနိုင်မယ့်အခြေအနေကိုမြင်နေရပါတယ်ခင်ဗျာ
။တရင်တွေကိုနန်းလောင်နဲ့ကိုသားညုံဦးတို့ကတင်ပြပေးခဲ့ကြပါတော့ခင်ဗျာ။ဗီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တရင်ပြပွဲချက်တွေကိုတင်ပြပေးတော့မှာမို့ဆန္ဒပြပွဲတွေနဲ့နောက်ဆက်တွဲပေါက်ကွဲမှုတွေအကြောင်းကိုတင်ပြပေးကြပါမယ်။ရန်ကုန်မြို့လမ်းမတော်မြို့နယ်မှာဒီကနေ့အစောပိုင်းကပေါက်ကွဲမှုတွေဖြစ်ခဲ့သလိုအုတ်ချွေရည်မှုတယောက်လမ်းပေါ်မှာဥကောင်းကိုတင်းတဲ့နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲဒီနောက်မြို့ထဲမှာလုံခြုံရေးတင်းကျပ်နေပါတယ်။လုံခြုံရေးကြောင့်ရန်ကုန်မှာလမ်းပေါ်ထွက်ချစ်တဲ့ဆန္ဒပြစစ်ကြောင်းတွေမရှိပေမဲ့တခြားမြို့တွေမှာတော့ရတဲ့နီးနဲ့ဆီယနာသိမှုစန့်ကျင်မှုတွေလုပ်နေကြပါတယ်။ဒီကနေ့မြန်မာနိုင်ငံကအခြေအနေအကြောင်းရန်ကုန်ကလာတဲ့တင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
ဒီကနေ့မှာတော့ရန်ကုန်မြို့လမ်းမတော်မြို့နယ်ကအမှတ်3ရပ်ကွက်အုပ်ချုပ်ရေးမှူးယုံနာမှာမနက်9နာရီလောက်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့မနက်9နာရီလောက်မှာလည်းကိုင်းတန်းလမ်းနာမှာပောက်ကွဲမှုတစ်ခုထပ်ပြီးတော့ဖြစ်ခဲ့ပါတယ်။ဒီလိုပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့လမ်းမတော်ရှစ်လမ်းပေါ်ကလမ်းမတော်3ရပ်ကွက်အုပ်ချုပ်ရေးမှူးဦးကောင်းကိုတနက်နေ့ပြစ်ခတ်ရပြီးတေဆုံသွားပါတယ်။ဒီလိုပောက်ကွဲမှုတွေပြစ်ခတ်မှုတွေဟာဘယ်သူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။ဒီလိုအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့လမ်းမတော်မြို့နယ်ပါဝင်ရန်ကုန်မြို့ထဲကမြို့နယ်တော်တော်များများမှာလုံခြုံရေးတွေတိုးမြင့်ထားတာကြောင့်တပိတ်စစ်ကြောင်းတွေဒီကနေ့မထွက်နိုင်ကြဘူးလို့နေ့စဉ်တပိတ်စစ်ကြောင်းတွေမှာပါဝင်လှုပ်ရှားသူတူဦးဟာ VOA ကိုပြောပြပါဗျာ။
လုံခြုံရေးတွေအရင်ချလာတာဆို င်တော့လုံးလုံးမရဘူးဆင်းရပါဘူးရှိရရှိရဆက်နေတဲ့တပည့်ကြီးတမားတွေမရှိသဘောဟုတ်ပါရတဲ့ရန်ကုန်သားတွေလို့ညီများဆက်တဲ့ရန်ကုန်တိုင်းဆွဲလို့ဟုတ်ရန်ကုန်ကြီးတို့ရန်ကုန်တပည့်တို့အဲ့တပည့်ကြီးတမားတွေတဲဆွဲတယ်မတဲဆွဲမရ
ဘူ
းဟုတ်လည်းအစီအစီတွေကတော့ရှိကြတယ်ဆင်းနေတယ်လို့ဟုတ်
မင်းတို့ကမူလာတန်းကြောင်တကြောင်မီးလောင်ခဲ့တဲ့တောင်တကုံမြို့နယ်ထဲမှာလဲဆီယမတယောက်ကိုဖမ်းခဲ့ပါတယ်အမှတ်14မူလာတန်းမှာမနေ့2နာရီလောက်မီးလောင်ခဲ့ပြီးတဲ့နောက်မနေ့5နာရီလောက်မှာတော့စီဒီအန်လုံနေတဲ့မူလာတန်းပြဆီယမဒေါ်လက်လက်ဝင်းကိုစစ်တပ်ကနေလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်ရန်ကုန်မြို့နယ်တကုံမြို့နယ်တွေကရောမင်းကြီးလမ်းပေါ်ကတိုက်ခန်းတစ်ခုမှာလဲနေ့လယ်ပိုင်းကပောက်ကွဲမှုဖြစ်ခဲ့လို့အမျိုးသားတအူအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်ပောက်ကွဲမှုဘလို့ဖြစ်တယ်ဆိုတာကိုတော့မသိရပေမဲ့လူနာကိုကရင်900ဆေးရုံကိုပို့ပေးခဲ့တယ်လို့ကိုတိုင်ပို့ဆောင်ခဲ့တဲ့ရွှေကြာလူမှုကူညီရေးအသင်းကပြောပြပါဗျ
။ထိခိုက်ဒဏ်ရာရတာတယောက်တည်းပဲတွေ့တယ်တယောက်ပဲဒီမှာပို့ခဲ့တာလည်းတယောက်ပဲလူနာကတော့အချိန်ကြီးကတော့တွေ့ထွက်တော့တော်တော်နေရဲ့ခေါင်းနည်းနည်းရှိမယ်လက်ညာဘက်လက်ခံနားမှာတော်တော်လေးကိုအသားဖတ်တည်ဒီလိုက်ပြီးမှအယူတွေပေါ်နေရကိုတွေ့ပါတယ်။ဒီမှာရောက်တဲ့အချိန်ကတော့လူနာမောက်ရက်ပဲဒီနေ့လေမိဖို့ခံနေမှာဖြစ်တဲ့အတွက်သူတို့ဒီလေတက်ဆိုင်ရတွေလည်းစစ်ဆေးနေတဲ့အတွက်ပောက်ကွဲမှုကတော့ဘယ်အရာပါပောက်ကွဲတယ်တော့ချက်မှမပြောတတ်ဘူ
းပဲခူးတိုင်းဒိုင်ဦးမြို့နယ်ထဲမှာလည်းမေလ18ရက်နေ့ညတုန်းကစစ်တပ်ကနေမြို့ထဲမှာပြစ်ခတ်လို့တနက်ထိမှန်ခဲ့တဲ့အမျိုးသားတအူးတေဆုံးခဲ့ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာတော့တက္ကသိုလ်ကျောင်းသူကျောင်းသား10ဦးကိုမနေ့ည17နာရီလောက်ကစစ်ကောင်စီတပ်ဖက်ကလာရောက်ဖမ်းဆီးခဲ့ပါတယ်ဇေယျမြန်ရက်ွက်ထဲမှာသူတို့10ဦးနေထိုင်တဲ့နေအိမ်ကိုဝင်ရောက်စစ်ဆေးပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။ laptop ကွန်ပျူတာနှလုံးဆိုင်ကယ်နှစ်စီးအပါအဝင်တခြားပစ္စည်းတွေကိုလည်းသိမ်းဆည်းသွားတယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကကကိုတန်စင်ဦးက VOA ကိုပြောပြပါဗျ။အ
ရင်နိုင်ရှိတဲ့ဒီလိုဒီတောင်းနေကြ laptop နှလုံးပါပါတယ်။နောက် printer နှလုံးပါတယ်။နောက်ဆိုအခြားသောစာရေးစာတမ်း laptop တွေဖုန်းထုတ်ဆိုင်ကရနစီကြားရပါတော့လို့အကျဉ်းချင်းတည်ရထားပြီးတော့ဟုတ်ကဲ့
အဖမ်းဆီးခံထားရတဲ့သူတွေဟာမော်လမြိုင်တက္ကသိုလ်နဲ့အစိုးရစက်မှုသိပ်တန်းကျောင်းမှာကျောင်းတက်နေတဲ့ကျောင်းသားတွေဖြစ်ပါတယ်သူတို့ရှစ်ဦးကိုဘယ်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လဲဆိုတာကိုအတိအကျမသိရသေးပေမဲ့ဥပဒေပညာရှင်တွေရဲ့အကူအညီနဲ့သူတို့လွတ်မြောက်အောင်စ조사သွားမယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကပြောပါတယ်မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့ဘက်မှာလည်းအင်အား90ကျော်စီရှိကြတဲ့တပိတ်စစ်ကြောင်းနှစ်ကြောင်းဒီကနေ့ထွက်ပြီးတော့ဆီယနာရှင်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြတပိတ်စစ်ကြောင်းမှာပါဝင်သူတူဦးကပြောပြပါဗျ
။ဒီတပိတ်စစ်ကြောင်းကနှစ်ကြောင်းထွက်ပြတယ်မှာကျွန်တော်တို့အင်ဂျင်နီယာနဲ့ပညာရေးဖူးပေါင်းတပိတ်စစ်ကြောင်းမှာတစ်ခုနဲ့တစ်ခုကကျွန်တော်တို့တပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့လူငယ်တပိတ်ကော်မတီတစ်ခုပေါင်းပြီးတော့ဒီတပိတ်စစ်ကြောင်းနှစ်ခုပေါ်တော့မှာအားကတကြောင်းကို50လောက်တည်းရှိတယ်မှာ
။မနေ့ကဒဝဲတပိတ်စစ်ကြောင်းကိုကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခံထားရတဲ့သူ5ဦးထဲမှာထိခိုက်ဒဏ်ရာရသူတွေရှိပေမဲ့သူတို့အခြေအနေကိုမသိရသေးပါဘူး။အခုလက်ရှိမှာတော့ဒဝဲအချင်းတော်ကိုပို့ထားတယ်လို့သတင်းရရှိကြောင်းဒေသခံတွေကပြောပြပါဗျ။မန္တလေးမြို့မှာလုံခြုံရေးတင်းကျပ်ထားတဲ့ဂျားကပဲတကတာတပိတ်စက်မှုစုပေါင်းတပိတ်အပါအဝင်တပိတ်စစ်ကြောင်းနေနဲ့ခြိတက်ဆန္ဒပြကြပါတယ်။ဖားကတ်မှာလည်းအမျိုးသမီးနဲ့လူငယ်တွေပါဝင်တဲ့တပိတ်စစ်ကြောင်းနေနေစဉ်လိုလိုဆန္ဒထုတ်ဖော်နေကြပါတယ်။ဒဝဲလောင်းလုံတပိတ်ရင်ဆလင်းကြီးရင်မပင်တဲ့ကြောက်မဲမျိုးတွေမှာဆိုင်ကယ်တပိတ်ကြောက်ကြားတပိတ်တွေလှုပ်ကြသလိုဒဇယ်မော်လမြိုင်ရေဦးမုံရွာမိုးကောင်းတဲ့ကလေးမျိုးတွေမှာလည်းလူမဲတပိတ်ရွာရင်းတပိတ်တွေပုံစံမျိုးစုံနဲ့ပြုလုပ်ပြီးဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျ။မကြခင်မှာချင်းပြည်နယ်အတွင်းဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုပြောပြပေးပါမယ်။အခုတော့ပြည်သူ့ပါတီတရင်ကိုပြောပြချင်ပါတယ်။ရွေးကောက်ပွဲဥပဒေချုပ်ပြင်ဆင်ရေးနဲ့ပတ်သက်လို့ဆွေးနွေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုမေလ27ရက်တောက်ချနေကြရင်နေပြည်တော်လာဖို့ဖိတ်ခေါ်ထားပါတယ်ဒီတွေ့ဆုံပွဲကိုတက်ရောက်လည်လာမဲ့ပါတီတွေရှိသလိုမတက်ဘူးလို့ဆုံးဖြတ်ထားတဲ့ပါတီတွေလည်းရှိပါတယ်မတက်ရောက်တဲ့ပါတီတွေလည်းရှိနေပါတယ်တက်ရေးမတက်ရေးဆုံးဖြတ်ချက်ကြောင့်ပြည်သူ့ပါတီမှသဘောထားကွဲခဲ့ပြီးပါတီဗဟိုထိပ်ပိုင်းခေါင်းဆောင်တချို့အပါအဝင်ပြည်내ပါတီခေါင်းဆောင်တွေနှုတ်ထွက်သွားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင်ဗ
ျရွေးကောက်ပွဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီးအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းခဲ့ပြီး2020ရွေးကောက်ပွဲမဲရလက်တွေကိုပြန်စစ်တာနဲ့ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ဖို့လှုံ့ဆော်နေပါတယ်။ဥပဒေပြင်ရေးနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေကိုရှင်းလင်းပြောပြဖို့ကော်မရှင်ကနိုင်ငံရေးပါတီတွေကိုမေလ27ရက်တောက်ချနေကြရင်နေပြည်တော်ကိုလာရောက်ဖို့ဖိတ်ကြားပါတယ်။ဒီပွဲကိုတော့နိုင်ငံရေးပါတီတချို့ကတက်ရောက်ကြဖို့ပြင်ဆင်နေကြတယ်လို့တချို့ပါတီတွေထဲမှာတော့တက်ရေးမတက်ရေးသဘောထားကွဲလို့ပါတီဝင်တွေနှုတ်ထွက်ခဲ့ကြပါတယ်။68မျိုးဆက်ဥက္ကဋ္ဌကြီးဦးဆောင်တဲ့ပြည်သူ့ပါတီမှာဆိုရင်အထွေထွေအထွေရမှုဦးရဲနိုင်အောင်အပြင်ပြည်내ပါတီခေါင်းဆောင်တွေနဲ့ပါတီဝင်အတော်များများနှုတ်ထွက်သွားကြပါတယ် Party itu memakai sumpah biro komision tiga mugu daya ku sumpah je apa ma amian bora matai sainu nota da pirelu tiru party manalita okata uang sumpinga view ku biro bare.
Nasib ni malu me malu jika ku komision ya, tu mesti ku, saya mesti tu cuma fight apa ya, tak apa ya. Jangan orang, pasir itu rumus lo, aku jangan orang, macam si, si kau beliau malu.
อย่าไปยังกันเลยก็มาคุณอาจจะกลัวเรื่องนี้มาเช่นอะไรกี่อย่างจำมาล่ะตรงเส้นเทียนเนี่ยใช่ไหมที่เราปฏิเสธเราละนักข่าวชี้ช่องกุลยาโปต้าวละเด็กนักข่าวชี้เช็ดดีส่วนปฏิเสธเราแล้วเราจะมาไม่ใช่หรอกที่ดูปฏิเสธทุเรียนทุเรียนมูอุจจจ์ทวีการอ่ะหรือก็เป็นอุบลีเป็นสีใบลงมาเนี่ยปัตตาลูที่ยังเป็นปฏิเสธคู่อันนี้เนี่ยลีลาในบุตรยาวไม่รู้กลุ่มเปลี่ยวไป
ก็จะนุ่มตัวเต็มมาว่าใช่ไหมจะนุ่มไปแก่ตรงจริงๆเลยว่าตรงจริงๆเนี่ยยังไงเนี่ยความเด็กเขาดูที่มาจะนุ่มตัวเต็มตรงตัวจ้าเลยว่าน้องตาสีสีเอ๋ตรงจริงๆเนี่ยที่ดูปฏิเสธเจ้าเขยตัวเองมุ่งเนี่ยอุจจจ์สูตรตัวเต็มมาว่าแล้วดอมาช่วยจ้ากูทราบอยู่ปีอาสนิจจ์ตรงไหนบุเนี่ยที่จะอยู่กับเวอุลีที่ชอบจริงสีเอ๋อยู่กับเวกรรมเชิงอาสังยานี่เลยลูกกรรมเชิงอยู่ใจมุ่งเจ้าอุกิมาอุกับเบี้ยจ้าทาร์ไป ที่กิจสรีสุนีบุตรยังเป็นปาร์ตี้เพื่อแอนนารีปาร์ตี้กูเลยเพื่อจะทำอะไรลูกก็ไม่เชื่อพี่ไม่เลยแอนนารีที่เป็นกังสังตัวเนี่ยอาณาจักรจีมาพันสิขันทายาตุลูปาร์ตี้จะวุ่นชีวิตกูเลยไล่แหล่พันสิในรามูสุนีเวทจะไหนบุกเข้าเคสีไปอาณาจักรจีสิกังสีโอชมูเอามาอุบลีรีกูเป็นลูกพิเศษเลยดิโมกรีสีนี่แหละจะพิเศษในบ้านเราสุดเอ๋อปาร์ตี้จะชกกับมิโกทงนี่จะไป
ก็ไม่เชื่อว่าอุบลีเป็นเสมาอ๋อเชื่อใจในนามยาดิโมกรีสีอพยพเอสเอ็นเอลจีปาร์ตี้ทวีเป็ดทวีมุเจอุสานจอนยงกาอากุลูมาจับไปไว้ปาร์ตี้ก็สิ่งที่ทำกูว่าได้แค่เด็กน้องให้เราสุดเราล้อเตะที่เราจะนั่งเราโอ้แต่กูพิวกูรอผมไม่ชี้เดียวอดีตเชิงอะไรนะคนนั้นว่าดีนัดบ้านเราแค่แค่นี้เลยเราที่ฟาร์ดินต้องงานเราเราคงไม่เลวยาแข่งกันเองแต่แค่แค่ได้เชิงแล้ว
คือก็แล้วก็ว่าซะมันต้องออนไลน์เลยนะออนไลน์สิมันเปลี่ยนเลยสิ่งที่เปลี่ยนเลยเพื่อสิทธาเลยยุคก็เปลี่ยนความเชื่อเลยด้วยลูกสาวผู้ยังจะเจนนี่เลยด้วยปาร์ตี้เรื่องส่งเพื่อเชื่อเลยด้วยส่งเพื่อกูจะมาพบผู้ลูกยิ่งอยู่ต่อใจน่ารู้มีอะไรดีมุกฤษีปาร์ตี้อัตวิทย์ด้วยมือโดนเอาหน้ากับเปลี่ยนไป
คุณเชื่อมั่นเป็นเรื่องนี้ว่าเรื่องใหญ่หรอนี่สิบเอ็ดเจ้าของตัวอุ้ยแม่ที่ทำชาเลยพี่ดูการจูสังปาริการอ่ะยุคก็เปลี่ยนความเชื่อเลยด้วยส่งสุนีเมลูปาร์ตี้เอสซีอุบลวิ่งอ่ะเปลี่ยนไปเลยตอนเดิมตอนเดิมอ๋อตัวรู้ชอบปาร์ตี้เอสซานันนี่เป็นอะไรเปลี่ยนมาแล้วจริงๆแล้วเราสานันนี่เราไม่ใช่มันจะไม่มีความจำเป็นไหมตัวรู้ชื่อเรื่องจริงๆเนาะเทปปาร์ตี้เลยเราลงมาบ่
สิบห้าการีเย็บแผลยังทารุณอยู่ในยาสูชีเลยปีการผิวปาร์ตี้เนี่ยสิ่งที่นิสัยปาร์ตี้เวก้าโร่ต้องจานในใจยุคก็เปลี่ยนความเชื่อในส่วนนี้ไปแต่ยังจะมาพิบารีฟีบวายล่าเตียนนี่จะมรออาณาเตียนนี่เราเตียนมาเวอาทิตย์ยังพูดเกี่ยวกับความเชื่อปีเกี่ยวกับฟีบวายล่าเนี่ยเสียชาวยานีร้องอะไรในงี้ปาร์ตี้เนี่ยด้วยส่งเกล้าชีดลูกไอ้ร้องอะไรสิ่งนี้นิสัยปาร์ตี้จะชุดาแต่ยังเข็ดจาวาเรื่อง
ชิมปีเนี่ยหากามีมาส่งชิ้นนี้ก็เปลี่ยนใจมาเลยชิมปีเนี่ยหากามีมาสิ่งใดก็สังเกตุกูที่ต่างกันกับวัยชิ้นนั้นดิฟเฟนซ์ฟอร์สก็ตัวนี้ล่ะนี่ยังไปงานพิการตะเข้าไปเลยพยายามพิการมือพิการปีเดียวหากามีได้มาสิ่งใดก็ลงจุดยืนจริงจริงแล้วมูที่ต่างกันสูญยืนจับไปเลยที่จังฟิโอเอเดนเราเนี่ยกูเองอ่ะตัวนี้ไปปวดท้าวเลย
ชิ้นที่เนี่ยหากามีมาสิ่งสิ่งที่ตั้งไว้ดูเนี่ยที่ต่างกันกับวัยชิ้นนั้นดิฟเฟนซ์ฟอร์สไฟด้วยจ้าพิการตะการมือด้วยยศเช่นนี้มาเลยมันเองก็ตัวนี้ล่ะนี่ยังไปงานเลยหากามีจะบอกยังว่ามาชีเลยสิ่งสิ่งที่ตั้งไว้ลงจุดยืนกิจการทุกกูสิ่งที่พ่อก็ตั้งใจเลยลูกยันใจยี่พ่อพี่คุยยากับพี่วิมีมาไว้หูพี่ว่าเลยมันเนี่ยวันไหนคนไหนจะที่บอกเนาะหากามาชีเลยจะบอกยังกิจการของจิโนรุพิการในตัวพี่เด็กมาพูดเลยทั้งตัวก็มีเดีย
ဒီလိုမျိုးပစ်တာဆိုတော့ဘက်ကနေ9ယောက်ကြာတော့တယ်ကျွန်တော်တို့ဘက်မှာတော့ကြာဆုံးမရှိဘူး
မနေ့ကပြန်လာဖြည့်ကတ်မှုတွေဖြည့်ခဲ့ပြီးဒီနေ့တော့မြို့မှာငြိမ်သက်နေပါတယ်
ตาเป็นแม่เนื้อเวียนทั้งกูรอแต่สัญญาการนี้เต็มเต็มจ้าจ้าซื้อซื้อนี่แหละลูกยุคันลูกก็เปลี่ยวว่าเลยเรื่องช่วงนี้เราเต็มเต็มเลยเวียนทั้งกูเลยเปลี่ยวเวียนส่วนนี้เดี๋ยวเราเนี่ยเอาไปพูดเลยบอกเขาจะเลยไปทำอะไรเออเสียเนี่ยเต็มเต็มเลยเดี๋ยวเรามาบอกเออส่วนนี้เราไม่เชื่อก็แค่ไม่ใช่เป็นอะไรเราไม่เชื่อ
มันยังก็หากามีเรื่องที่การตั้งมือจริงๆที่ผู้สิ่งสิ่งเปลี่ยนไปอย่างเราไม่เชื่อหรอกมันยังก็หากามีเรื่องที่การตั้งมือจริงๆที่ผู้สิ่งสิ่งเปลี่ยนไปอย่างเราไม่เชื่อหรอก
หากามีมาเสียอนาคตมุสัญญาสัญญาเปล่าเสียชื่อมุดุสิเขียมาสัญญาเปล่าตัวเดียวลงชงยึดตัวเดียวกันเลยอาจารย์เพชรพันธุ์สิมุดุสิเขียบาร์เลยพันธุ์สิขยันดูอายุเช่าเสร็จแล้วกูมีแล้วเนี่ยนี่น่าสงสารเปล่าลูกมาไปยังสิยืนเนี่ยตั้งใจจ้าแม่ลูกสิเดียร์เฟรกับจีนยาบินเอาไปมีแล้วเลี้ยงไงยันนี่ดูดงอ่ะสิตายหากามีกิจการลูกสิเดียร์เฟรกับประมาณเลยจีนเปียกขาดตั้งใจเขียบาร์เลย อันนี้เราไปมาเลยพันธุ์สีดูเรื่องเสด็จกับพี่ลูกมาปีนั่งเจ้าพันธุ์ขยันเลยดูเมื่อสังเกตเลยมาพี่ลูกไปบุสิ่งที่เอฟเฟกต์ทำมาต้องสุขเหตุบีทุกพันธุ์อะไรเยอะจะพบเห็นตัวอย่างเนี่ยเล่นเล่นลูกบุกการลังเข้าไปเลยแต่เป็นเมื่อสิ่งของสีเป็นก็ต้องเสียตัวเป็นนามชีเขาเจ้าสิ่งที่เอฟเฟกต์พันธุ์สีจะได้ยินได้ยังตัวเบาเว้ยเลี้ยวสลงกุฏิดันช้ามาไล่แม่ลูกยันใจยี่ตัวมังหะก็เปลี่ยวสุขเหตุลูกหากามีมาพี่ขันตั้งใจมุ่
ပြပေးဖို့ရှိပါတယ်အခုတော့စစ်ကောင်စီရဲ့စီးပေါက်စားကားတိုက်ခိုက်ခံရတဲ့တဲ့င်းကိုပြောပြကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခန့်မြို့နယ်အထွတ်မှာဒီကနေ့မနေ့ကစီးပေါက်စားကားတစ်စီးကိုကချင်လက်နက်ကိုင် KNA ကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်73စီတွေဟာစစ်တပ်အတွက်သေးယူနေတယ်လို့သတင်းရတာကြောင့်ကြားပြတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့ဒီအပိုင်းတွင်ရှမ်းမြောက်ဒေသမှာ73စီရင်တွေကိုတိုက်ခိုက်ခဲ့ကြောင်း KNA ဘက်ကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုတော့ကိုသိထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ကနေတင်ဒီဘက်အထွဲ့နံပါတ်7ရွာနီးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာ73စီတင်ရင်တင်းကိုကချင်လက်နက်ကိုင် KNA ကဒီနေ့မနေ့စောပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးကုတ်ခိုင်ဒေသခံတယောက်က POA ကိုအခုလိုပြောပါတယ်နံ
ပါတ်7ရွာအဆက်လေးမှာကျန်တဲ့ကတော့ကျွန်တော်တို့မကြားပါဘူးကျွန်တော်လည်းကတစ်ချိန်ခဲ့တော့ဟုတ်တယ်လို့ရှားတယ်အဲဘယ်ကတော့ကျွန်တော်မပြောရဲ
ကိုခိုင်ဒေသခံတချို့ကတော့စီကားလာတဲ့အချိန်လက်နက်ကင်တွေကပြစ်ခတ်ခဲ့တဲ့နောက်လုံခြုံရေးယူထားတဲ့စစ်တပ်တွေပါတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်။လောင်စာစီတင်ထားတဲ့ဂါမီလောင်ခဲ့တဲ့နံပါတ်7ရွာနဲ့မန့်ကျင်းရွာတွေဟာလက်နက်ကင်အဖွဲ့တွေမကြာခဏတိုက်ခိုက်တဲ့နေရာတွေလည်းဖြစ်ပါတယ်။ကိုခိုင်မြို့နယ်ဟာ KIA ကချင် TNL တောင်ပလောင်တို့အဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်ပြီးဒီရက်ပိုင်းတွေအတွင်းမှာ MNDA ကိုကန့်တပ်ဖွဲ့တွေဝင်ရောက်လှုပ်ရှားတာတွေလည်းရှိနေပါတယ်။KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းနဲ့အခုရက်ပိုင်းတွေအတွင်းစီတင်စုစုပေါင်း9စင်းကိုပြစ်ခတ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။မင်းက18ရက်နေ့မှာ6သိန်းလို့ပြောတာပဲ။ပြစ်တာ6သိန်းလို့ပြောတာ။ဒါပေမဲ့ဖြစ်စီကဘလောက်ဖြစ်စီလဲဆိုတာသိကြတော့မသိဘူး။ဒီနေ့မနေ့ပေါ့နော်18ရက်နေ့ပြစ်စီပြစ်စီမှမင်းတို့ကားကပုံမြင်တဲ့ကွာအခုလာတာရှိပါလေ။
စီဒီရင်တွေကစစ်ကောင်စီအတွက်တည်ယူနေတာလို့သတင်းရတဲ့အတွက်အခုလိုတိုက်ခိုက်တာလို့လဲသူကဆက်ပြောပါတယ
်။စစ်တုံးဖြူတို့ဆိုတဲ့နေရာမှာပြည်သူတို့အုံးကိုဒီစီဝါရေးခါနာကလည်းဒေလာတဲ့စီဒီရောမဟုတ်ဘူးပေါ့နော်။သူတို့တင်ပြလာတဲ့ဇင်းရဆိုတော့စစ်ကောင်စီရဲ့စီကူဖြစ်တယ်လို့ပြောကြတာ။အဲဒါကြောင့်ကျွန်တော်တို့လည်းကြားဖြစ်မှဒီအပြစ်ခတ်တာဖြစ်ပါတယ်။
ကချင်ပြည်နယ်ကမ်းပိုက်တီဝါရှောင်နဲ့ဝိုင်းမော်မြို့နယ်တွေဘက်မှာလည်းဒီရက်ပိုင်းအတွင်းစီပေါက်စား3စင်းလောက်ပြစ်ခတ်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းပြောပြပါရစေ။စစ်တပ်နဲ့ KIA ကြားတိုက်ပွဲတွေကတော့မန်းစီမြို့နီးကဟန်ထက်ရွာနီးမှာတပ်မတော်နဲ့ KIA တနင်္လာနေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့သလိုမထမ်းရန်ရွာမှာလည်းတိုက်ပွဲတွေဖြစ်တဲ့အကြောင်းသတင်းမီဒီယာတို့မှဖော်ပြထားပေမဲ့ KIA ဘက်ကတော့အောက်ခြေသတင်းတွေမတက်လာတဲ့အတွက်အတည်ပြုချက်မပေးနိုင်သေးပါဘူး။ KIA နဲ့နီးစပ်တဲ့သူတယောက်ကတော့မထမ်းရွာကနေ KIA တပ်ဖွဲ့တွေအင်္ဂါနေ့ည4နာရီလောက်မှာဆုတ်ခွာသွားခဲ့တယ်လို့ပြောပါတယ်။မုံပေါင်းပြုံးနယ်အတွင်းမှာတော့အင်္ဂါနေ့ည6နာရီကျော်မှာနွမ်းလိုင်းရွာချေဆိုင်စစ်ကောင်စီတပ်တွေကအာလော့ပွန်ဘက်မှရှိတဲ့ KIA တပ်တွေကိုလက်နက်ကြီးနဲ့5ချက်လောက်ပစ်ခတ်ခဲ့တယ်လို့ KIA ဘက်ကလည်းပြန်လည်ပစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။ရရှိအချိန်မှာတော့မုံပေါင်းပြုံးနယ်အတွင်းမှာစစ်ကောင်စီဘက်ကအင်အားဖြည့်တင်ထားတာတွေရှိတာကြောင့် KIA ဘက်ကသတင်းနဲ့စောင့်ကြည့်နေသလိုစီရင်တင်မှမှုတွေလည်းရှိနေဆဲဖြစ်ပါတယ်
ကိုတင်ထိုင်ကိုပြောပြကြတာပါခင်ဗျစစ်ကောင်စီကထုတ်ပြန်တဲ့ဒီကနေ့ည၈နာရီသတင်းမှာတော့ KIA တိုက်ခိုက်လိုက်တဲ့စစ်ဘောက်ဆာကားတွေဟာတက်မတော်အတွက်တယ်လာတဲ့ယင်နေမဟုတ်ပဲဒေသခံပြည်သူတွေတုံးဆွဲဖို့ပုဂ္ဂလိကကုမ္ပဏီတွေတည်ဆောင်နေတဲ့လောင်စာဆီတွေဖြစ်တယ်လို့ဆိုပါတယ်အခုလိုတိုက်ခိုက်ခံရတဲ့အတွက်ဒေသခံပြည်သူတွေအတွက်လောင်စာဆီအခက်အခဲကြုံလာရနိုင်တယ်လို့လည်းမြမရုံမြင့်တန်ကြားသတင်းမှာကြေညာသွားခဲ့ပါတယ်ခင်ဗျတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုဆက်ပြီးတော့ကရင်ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းကိုပြောပြပါမယ်။ကရင်ပြည်နယ်ဖားပုံခရိုင်အတွင်းစစ်ဘေးဒုက္ခသည်တွေနေတဲ့နေရာတွေမှာ one shot one ပြက်ယောဂါတွေဖြစ်နေပါတယ်။ဒုက္ခသည်တွေအတွက်ကုန်ကြီးထောက်ပံ့ရေးပစ္စည်းတွေအပြင်ဆေးဝါးနဲ့အစားအသောက်ရေးခါတွေလိုအပ်နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတော်မှအေးအေးမှာကတင်ပြပေးပါမယ်
။ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရောစစ်တပ်ဘက်ကစစ်ကောင်စီလင်းရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့မလကောမင်းကစပြီးဒေသခံကရင်ရွာသား2000ကျော်လောက်ဒီလူရွာကိုတင်းချောင်နေကြရပါတယ်။တံလင်မြစ်နဲ့နီးတဲ့ထိုင်းနယ်စပ်မှာတော့ဒုက္ခသည်8000ထက်မနည်းရှိနေတယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပြကြပါတယ်။အတွင်းပိုင်းကဒုက္ခသည်တချို့ဟာအထောက်ပံ့နေရဖို့တော့အခက်အခဲတွေရှိနေချိန်မှာဝမ်ပြဝမ်ရှော့ယောဂါဖြစ်နေသူတွေများနေတယ်ဆိုပြီးဖပုံခရိုင်ထဲကိုတွားရောက်ခဲ့တဲ့ကရင်လူခွင့်ရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပြပါတယ်
။ဒီသက်ရှင်မှုလည်းမရှိတဲ့ခါကျတော့ဒီဝမ်ရှော့ပြေယောဂါတွေအဖြစ်များနေလို့တော့ကျွန်တော်ကြားသိရတယ်။သက်ရှင်မှုနေတယ်ပေါ့နော်
။ဟုတ်ကဲ့
။အဲဒါတော့ဘာလို့သွားလဲကလည်းတိတ်မူဝေရဖို့ပြလို့ရှိလဲရေကလည်းဒီမသက်ရှင်တဲ့ခါကျတော့ဒီဝမ်ရှော့ပြေယောဂါတော့ဘုံကဖြစ်များပေါ့။
ကရင်ယူတက်မှာငါထိတ်ချုပ်နေမြေဖပေါ်ထဲမှာရှိတဲ့ကရင်ဒုက္ခသည်တွေအနေနဲ့ဝမ်ပြက်ဝမ်ရှော့ယောဂါအပြင်တခြားယောဂါတွေလည်းဖြစ်နေကြတယ်ဆိုပြီးကရင်ယူတက်မှာငါကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကလည်းပြောပါတယ်ကရင်ဒုက္ခသည်တွေအတွက်နိုင်ငံတကာရောက်အလှရှင်များနဲ့ထိုင်းရောက်မြန်မာလူသမားတွေကစေးနဲ့စားနပ်ရိက္ခာအကူအညီများပေးပို့ခဲ့ပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးပဲလို့လည်းဒုတိယဗိုလ်မှူးကြီးစောကလေတို့ကပြောပြပါတယ
်ဟိုဝမ်ပြက်ဝမ်ရှော့ပေါ့လေအဲ့ဒါလည်းဖြစ်တယ်နောက်ပြီးတော့ခြားပြီးမြက်ပြန်းနေရလဲဟိုအခုတတိယအနည်းမပြသေးတော့မြက်ပြန်းလည်းဖြစ်တာပေါ့နော
်ဟုတ်ကဲ့
တော့ဒီလိုကလည်းဒီဟိုစီးတဲ့ပတ်သက်တဲ့ဒီဟိုယောဂာနေပေါ့နော်အဲ့ဒီစီးစီးပိုးလိုက်အဲ့လိုပေါ်လာတယ်အဲ့ဒီယောဂာနေလဲအဲ့ဒီညမှာဖြစ်များလာပေါ့နော်ဒီပြောရတော့လို့တော့တော့ရှိတော့ရှိပါလိမ့်မယ်တိတ်အများဆုံးမင်းမဲအခုလောက်ဆက်တယ်လို့မြင်ရတော့ဒီကိုဂျမန်ရေးဖွဲ့တဲ့လူမှုဖွဲ့စည်းနေတာတကယ်ပုံကြီးထောက်ပါတဲ့ပုံမှာဒါတိတ်ပြီးတော့လည်းဟိုအမရှိနေမယ်လည်းတော့လို့ရတာပေါ့နော်ပြောရမယ်ဆိုလို့ရှိရင်စေဝါလိုတယ်နောက်ဟိုဆန္ဒရေးကလည်းလိုတယ်နောက်ပြီးတော့အမိုးအကာလည်းလိုတာပေါ့အခုကမိုးတက်နေပြီဖြစ်နေတဲ့ပုံမှာပေါ့နော
်စစ်ပေးဒုက္ခသည်တွေအနေနဲ့ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံတာရှိပေမဲ့ထိုင်းဘက်ကယာယီတာနေခွင့်ပြုခဲ့ပြီးနေရရင်ကိုပြန်ခိုင်းခဲ့တာကြောင့်ကရင်ပြည်နယ်စံလင်မြစ်ကမ်းနားမှာပဲခိုလုံနေကြသူတွေရှိတယ်လို့ဖပုံခရိုင်အတွင်းပိုင်းမှာပဲခိုလုံနေကြသူတွေလည်းရှိနေကြပါတယ်ဖပုံခရိုင်အတွင်းမှာစစ်တပ်နဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့မို့ဒုက္ခသည်တွေဟာနေရာမပြောင်းနိုင်ကြပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရတာဖြစ်ပါတယ်ရှင်
VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်
တဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American တန်ရုပ်တန်တဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ကလည်းအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။မကြခင်မှာအပတ်စဉ်အင်္ဂါညသကဝိုင်းအစီအစဉ်ကိုတင်ပြပေးသွားဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံတဝန်းအပူချိန်မြင့်တက်နေတဲ့အခြေအနေကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာအပူချိန်အခုရက်ပိုင်းမြင့်တက်နေတာမှာအညာဒေသဘက်မှာအပူချိန်46ဒီဂရီစင်တီဂရိတ်ကျော်ဖြစ်ခဲ့ပါတယ်။မေလ20ရက်နေ့မှာအပူလိုင်းဖြတ်မယ်ဆိုတဲ့လူတွေအကြားအပြောများနေတဲ့သတိပေးချက်တွေဟာမှန်ကန်မှုမရှိဘဲဒီရက်နောက်ပိုင်းကစပြီးအပူချိန်ပြန်ကျနိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒဌာနတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမြတ်မွန်ကပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံအလဲပိုင်းနဲ့မြဝကျွန်းပေါ်ဒေသတွေမှာမိုးရွာသွန်းမှုလျော့နယ်လာပြီးတော့နေ့အပူချိန်မြင့်တက်လာနေပါတယ်။မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းတွေက6မြို့မှာဆိုရင်40ဒီဂရီစင်တီဂရိတ်ကျော်တဲ့အထိမြင့်တက်နေပါတယ်။ရန်ကုန်မြို့မှာလည်းအခုရက်ပိုင်းနေ့ဘက်အပူချိန်ဟာ35ဒီဂရီစင်တီဂရိတ်ကျော်ပြီးတော့တချို့ရက်တွေဆိုရင်40နာကပ်နေတဲ့အတွက်အပူတံကိုခန်းစားနေကြရပါတယ်။လက်ရှိအချိန်မှာမိုးရွာသွန်းမှုနည်းနေတာကြောင့်ဖြစ်ပေမဲ့မုတ်တုံပြောင်းဝင်လာရင်တော့အပူချိန်ပြန်ကျမဲ့အနေအထားရှိတယ်လို့မိုးလေဝသဌာနဒုတိယညွှန်ကြားရေးမှူးဦးလှထွန်းက VOA ကိုပြောပါတယ်
။ဒီနေ့15နောက်ပိုင်းမှာပြန်မြင့်လာတာပေါ့နော်။ဒီလာရှိပိုင်းကတော့နည်းနည်းမိုးရွာသွန်းမှုတွေနဲ့အထိုင်လျောက်ရှိတယ်။ဒီကကကျတော့သိပ်မပူမဲနဲ့ဒီဟုတ်တော့ဝင်လာဒီမှာပူလာတဲ့သဘောရှိတာပေါ့နော်အဲ့ဒီ20လောက်ရောက်ရင်မြင့်မယ်ဆိုတော့မဟုတ်ပါဘူးမဟုတ်ဘူးဒီတဲ့ပုံမြင့်ဖို့တော့ဒါသာသိမရှိဘူးပေါ့လေဒီတည့်ရက်နေသားတော့ပဲပူနေမဲ့နေသားမျိုးတော့ဖြစ်နိုင်တယ်ပေါ့နော
်လာမယ့်မေလ23နဲ့24ရက်နေ့တွေလောက်မှာဘင်္ဂလားပင်လယ်အော်အလဲပိုင်းမှာလေဖိအားနဲ့ရပ်ဝန်းဖြစ်နိုင်ပြီးတော့မုန်တိုင်းအဆင့်လောက်ထိကျောင်းလာနိုင်ပေမဲ့မြန်မာနိုင်ငံဘက်ကဥတီမဲ့အလားအလာမရှိဘူးလို့ပြောပါတယ်ဒါပေမဲ့အဲ့ဒီမုန်တိုင်းရဲ့အရှိန်ကြောင့်မုတ်တုံလေဝင်လာနိုင်တယ်လို့မိုးလေဝသဌာနကပြောပါတယ်။နေ့အပူချိန်မြင့်တက်လာတာကြောင့်အပြစ်မထွက်ဖဲအိမ်ထဲနေသူတွေတော့အပူဒဏ်ကိုခံစားနေကြရပါတယ်။အဲ့ဒီထဲမှာအသက်အရွယ်ကြီးသူတွေနဲ့ကလေးငယ်တွေပို့ပြီးတော့ဂရုစိုက်တဲ့လို့ကျန်းမာရေးပညာရှင်တွေကအပူဒဏ်အန္တရာယ်ကိုသတိပေးနေပါတယ်။အပူဒဏ်ခံနိုင်ဖို့ရေနဲ့ဓာတ်စားကိုအရင်ကထက်ပို့ပြီးတော့တောက်သုံးဖို့လိုတယ်လို့အထွေထွေယောဂကုဆရာဝန်ဒေါက်တာစန်းစောကပြောပါတယ်
။တက်50 63အထက်ပြီပေါ့နော်။ဒီလိုတကြီးရုံကြီးကြတော့ဒီလိုမှာအတက်ရရအချင်းနဲ့ကြီးလာတဲ့အတွက်ခန္ဓာကိုယ်ရဲ့ဒီဟိုလုံဆောင်နိုင်စမ်းနေရလဲဒီငွေလေးလိုမျိုးအားမကောင်းဘူးနောက်ပြီးတော့ဟိုနာတာရှိယောဂါလေးပေါ့နော်နှလုံးသွေးတူးစီးလို့မျိုးယောဂါလေးရှိတဲ့လူတွေဆိုလို့ရှိရင်ပို့ပြီးတော့မှပဲခန္ဓာကိုယ်ရဲ့စမ်းရင်နေရာကြာစင်းနေဖြစ်တဲ့အတွက်ကြောင့်ဒီလိုဒီလိုလူတွေကပို့ပြီးတော့အပူဒဏ်ကိုဟိုခံစားနိုင်တယ်အန္တရာယ်ရှိနိုင်တဲ့အတွက်ကြောင့်မလို့အပူဒဏ်ကိုပို့ပြီးတော့တတိထားရမယ်အရေးကိုအရင်ပုံမှန်တောက်နေတာထက်ပို့ပြီးတော့တောက်ပြီးဖို့လိုတယ်ပေါ့နော်အဲခံမင်းကြီးကတော့တလီတာပဝန်းကျင်လောက်ပို့ပြီးတောက်သုံးပေးတင်တယ်ပေါ့လေအဲနောက်ပြီးတော့တစားတောက်မယ်ဆိုရင်တော့ပူကောင်းတယ
်မိုးနဲ့အပူမြင့်ကာလဖြစ်နေချိန်မှာစိုက်ပျိုးရဲ့အဓိကထားလှုပ်ကိုင်နေကြတဲ့မြန်မာနိုင်ငံအလဲပိုင်းဒေသတွေကတော့မိုးကိုမျောနေကြပါတယ်ရှင
်မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာပြည်သူတွေလက်တလောရင်ဆိုင်နေရတဲ့ဘာနေကငွေထုတ်မရဖြစ်နေတဲ့အခြေအနေကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာဘဏ်လုပ်ငန်းတွေအခုပြန်လဲလဲပတ်နေပေမဲ့ငွေထုတ်ယူနိုင်တဲ့အခက်အခဲအပါအဝင်ငွေကြေးဝန်ဆောင်မှုတွေကိုအရင်ကလိုအပြည့်အဝပြန်လုပ်မပေးနိုင်သေးပါဘူး။ဒါကြောင့်ဘဏ်နဲ့ချိတ်ဆက်လဲပတ်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာလည်းလုပ်ငန်းပိုင်းဆိုင်ရာနှောင့်နှေးကြမ်းကြာမှုတွေနဲ့ကြုံနေရပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုညင်းညာကပြောပြပါမယ်ခင်ဗျာ
။ဆေးရနာတိမ့်ပြီးနောက်ပိုင်းဆန္ဒပြမှုတွေကြောင့်ပုဂ္ဂလိကဘဏ်လုပ်ငန်းတွေယာယီရပ်ဆိုင်းထားသလောက်ဖြစ်သွားခဲ့ရပြီးအခုတော့ပြန်လဲလဲပတ်နေကြပါတယ်။ဒါပေမဲ့လည်းဗဟိုဘဏ်ရဲ့ကန့်သက်ချက်တွေကြောင့်ပုဂ္ဂလိကဘဏ်တွေမှာအပ်ထားတဲ့ငွေကိုလိုသလောက်ပြန်မထုတ်ယူနိုင်တဲ့အခက်အခဲတွေရှိနေသေးပါဒါရင်းမကလုပ်ငန်းသုံးချင်းငွေတွေအင်ယာချင်းငွေတွေငွေအလွှဲပြောင်းနိုင်ငံခြားငွေကြေးအယောင်းဝယ်စတဲ့ဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့ပဲဘဏ်တွေကလုပ်ပေးနေရတာပါဒါကြောင့်နယ်စပ်ကုန်သွယ်ရေးတွင်းကုန်ထုတ်ကုန်နဲ့ကုန်စည်ထုတ်လုပ်ရေးပိုင်းမှာနှောင့်နှေးကြမ်းကြာမှုတွေရှိနေပါတယ်လုပ်ငန်းအခွန်အခပေးဆောင်တဲ့ကိစ္စတွေကိုလည်းဘန်တွေနဲ့ချိတ်ဆက်လုတဲ့နေရာမှာပိုးပြီးခက်ခဲလာကြောင်းမြောက်ရီနယ်စပ်ကုံသွယ်ရေးကုံတယ်အသင်းကဒေါ်သိန်းသိန်းမြက်ကပြောပါတယ်
။ဥမာကမ္ဘောဒါးမှာအရင်အကောက်တဲမှာရှိနေတဲ့ပတ်စံတွေကိုဟို PO ချက်ဝယ်ဖို့အတွက်ကိုမြန်မာစီးပွားရေးဘဏ်ကိုအစွဲနဲ့ပြင်ပြီးခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော့ဘဟုဘဏ်ဖြတ်ပြီးရင်ချက်ချင်းရတာပေါ့နော်။အခုကတပတ်ကျော်မှရတာလို့ပါလို့ကြတော့ကုံတယ်မှုလုတဲ့နေရာမှာဒီအကွန်ဆောင်တာတို့ပါလို့ကမတို့နဲ့စံကြမှုတွေဖြစ်တာပေါ့
။ Public ဘဏ်တွေမှာအဓိကဖြစ်နေတဲ့ငွေထုတ်ဖို့ခက်ခဲတဲ့ပြဿနာကြောင့်ငွေပေးငွေချေလုပ်ရတဲ့စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေရှိလာတယ်လို့ဒ ဒိုင်းနာလုပ်ငန်းရှင်များအသင်းကဥအောင်ရဲဇော်ကပြောပါတယ်။မိကလူတွေကငွေထုတ်လို့အဆင်မပြေတဲ့ခါကျတော့သူတို့ရဲ့လုပ်ငန်းတွေမှာဘယ်လိုမှမလဲပတ်တဲ့အနေအထားမျိုးရောက်နေကြတာပေါ့တော်တော်များ။ဆေးအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းအခြေအနေမရေရာမှုနဲ့မတည်ငြိမ်မှုတွေကြောင့်ပြည်သူတွေဟာဘဏ်တွေမှာအနှံ့နာတဲ့ငွေတွေကိုပြန်ပြီးထုတ်ယူနေကြပါတယ်။စုဆောင်ငွေတွေကိုပြန်ထုတ်ယူနေ ဘန်ရီကနေအနံငွေတွေပြန်ထုတ်ဖို့ခက်ခဲနေတာအပြင်ရွှေဈေးဒေါ်လာဈေးတွေကလည်းစံချိန်တင်အောင်တက်လာနေပြီမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပါတယ်ပြည်ပတွင်းကုန်တွေကလည်းဈေးတက်နေတာပါအထွေထွေကုန်စည်နှုန်းတက်လာနေတာကဖြစ်နေတဲ့နိုင်ငံရေးပြဿနာကိုပိုပြီးဆိုးစေနိုင်တယ်လို့လေးလာသူတချို့ကထောက်ပြနေကြပါတယ်ခင်ဗျာ
ကွန်ဂျင်ဂျန်ပြောပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်သတင်းပေးပို့ချက်တွေကိုဒီမှာပဲရနာပြီးတော့အပတ်စဉ်တင်ဆက်နေကြအင်္ဂါညစကားဝိုင်းအစီအစဉ်ကိုပြောပြပါမယ်မြန်မာနိုင်ငံနဲ့ဘန်ဒီအကြတဲ့ဖြစ်နေရမှာအဓိကအကြဆုံးကငွေသားစီစဉ်မှုပြဿနာဖြစ်ပြီးဒါရဲ့အကြောင်းရင်းကလည်းပြည်သူတွေအနေန
ပြဿနာကိုပိုဆိုးသွားနိုင်တဲ့အပြင်လက်ရှိဒေါ်လာထုံရောက်ပေးမှုကလည်းပမာဏနည်းနေသေးပုံရတယ်လို့သုံးသပ်နေကြပါတယ်။ဘဏ်နဲ့ငွေကြေးဆိုင်ရာနောက်ထပ်ဘယ်လိုအရေးပါတဲ့အရင်းခံပြဿနာတွေရှိနေပြီးဒီပြဿနာအရေးအားလုံးကိုအကောင်းဆုံးဘယ်လိုဖြေရှင်းသင့်ပါသလဲ။လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ဘဏ်လုပ်ငန်းရှင်တဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရခင်ဗျာ။ဟုတ်ကဲ င်းထဲမှာပဲဒီစီးပွားရေးလုပ်ငန်းတွေအတွက်လည်းထိခိုက်မှုတွေပေါ့နော်ပိုပိုရှိလာတဲ့အတွက်အခုလက်ရှိဖြစ်နေတဲ့ကြေညာကအဓိကဘာကြေညာလို့မိမောင်းထိုးပြောပြနိုင်မလဲ
အဓိကကအမတ်တက်ကဒီဝေဒစီစဉ်မှုပေါ့နော်အင်းလည်းတို့ရတော့တကူတူဒီပေါ့ကြေညာဖြစ်နေတာပေါ့ဘာကြောင့်ဖြစ်တယ်လဲဆိုတော့ဒီပိုဇီတာပေါ့နော်ငွေတက်တဲ့လူတွေကသူတို့ပြဿနာကိုသူတို့ပြန်ထုတ်ချင်တဲ့အချိန်မှာကျွန်တော်တို့ brand new financial institution တွေကနေပြီးတော့လိုအပ်တဲ့အချိန်မှာလုံလောက်တလောက်ကိုမထုတ်ပေးနိုင်ဘူးဘလို့ဖြစ်နေလဲဆိုတော့ customer တွေရဲ့စိတ်ထဲမှာကစံစားနေရတာသူတို့ကိုစံချောင်လုပ်နေတယ်ပြီးတော့ brand new marketing တော်တော်မရှိတော့ဘူးဆိုတော့ခံစားချက်သူတို့ကဝင်တယ်အရင်ကဆိုလို့ရှိရင်တော့တော်တော်လူတစ်ယောက်ကသူတို့ရဲ့ platform မှာသူတို့ရဲ့အိမ်မှာတော်တော်နှစ်သိန်းသုံးသိန်းလောက်ပဲကြားမယ်ဆိုလို့ရှိရင်တမဆောင်လုံလောက်တယ်ပေါ့ဗျာဒါဟို average ပေါ့ကျွန်တော်တို့တော့ဒီစိတ်ထဲမှာ insecurity ပေါ့မလုံခြုံမှုခံစားရတယ်ငါတို့ပတ်စံနေဆုံးရှုံးသွားမယ်ဆိုရင်ဖုန်းရင်းကြီးရှိလာတယ်အော်ဒီလိုချိန်တွေမှာတတ်နိုင်တဲ့အဆန်ကိုသူတို့ပြန်ထုတ်ချင်တာလို့တော့ပြောပါတယ်။ဒါရင်းနှီးအောင်ဆိုလို့ရှိရင်ကျွန်တော်တို့ minimum reserve requirement
အနည်းဆုံးဒီ band တွေမှာထိန်းထားမယ်ငွေသားပမာဏပေါ့နော်
ထိန်းထားမယ်ဆိုဟုတ်ပါတယ် 5% လို့ 3.5% 3.5% လို့ပြီးသွားအဲ့တော့ဒီကနေ့ရောဖြစ်တင်ဖြစ်တဲ့တော့ပြောရှင်းရှင်းလေးပဲ cash handle တကယ်ရှိရမယ့်ပတ်စံပေါ့နော် band တွေမှာဒီ provider ပိုင်းပေါ့နော်အောက်မှာကျွန်တော်တို့ depositor ရဲ့ money ပေါ့အဲ့တော့ကျွန်တော်စားချလိုက်လို့ရှိရင် 5% ရှိရမယ်ဒါပဲကျွန်တော်တို့ doctor ဆိုတော့ပြောတာဒီတော့အော်3%ဒီဘာလို့လုပ်တယ်ဆိုတော့ international regulators you want to do team is right
now okay ဒီနိုင်ငံတကာဘက်ကကြည့်လို့ရှိရင်ပေါ့နော
်ဟုတ်တယ်ကြည့်တော့တိတ်တော့မကောင်းဘူးပေါ့နော်အဲ့တော့တို့တော့အဲ့ဒီအရာတွေကလည်းကျွန်တော်တို့ပြည်တွင်း media တွေကနေပြီးတော့သူက Facebook ကပဲဖြစ်ဖြစ်ကြားကြမှာပဲဒီလိုလိုကကြားတဲ့ခါမှာအဲ့ဒီမှာသူတို့ရဲ့ brand ရပို့ပြီးတော့ပို့ကြည့်တော့လာတယ်သူတို့ရဲ့ဆိုရင်ဥပမာဘူးကပို့ပြီးတော့ကြည့်လာတယ်ဒီလိုဖြစ်တယ်ဒီလိုမျိုးရှိဘူးအကုန်လုံးကဝိုင်းထုတ်တဲ့အချိန်မှာကျွန်တော်တို့ brand new financial institution ဘလို့မခံနိုင်ဘူ
းဟုတ်ကဲ့ဒီနေရာမှာနှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီ GDP တွေရုံချင်မှုနောက်တစ်ခုကတော့ဒီငွေသား system မှုအဲ့ဒီတော့ပထမဒီ GDP တွေရုံချင်မှုအတွက်ဘာလုပ်တယ်လို့အကြံပြုချင်တယ်
ဒီနေရာမှာ government ရဲ့ attention အရအရေးကြီးဆုံးပေါ့နော်ပြည်သူလူထုရဲ့စိုးရိမ်ပူပန်မှုကိုဒီပြောင်းသူကမတရားကနေရှေ့ကိုထွက်ပြီးတော့ပြောရတာပြောရမှာလဲဆိုတဲ့အခါကျတော့ဒီလိုမျိုး crisis ကပေါ့နော်ဒီတော့ government အနေနဲ့လုံလောက်တဲ့စပူရှိတယ်သူတို့ပြန်ဘူဘန်ကနေပြီးတော့ဒီပြဿနာကိုဖြေရှင်းပေးနိုင်ပါတယ်ဆိုတော့ client ပြည်ရမယ်အဲဘူဘန်အနေနဲ့ကလည်းကျွန်တော်တို့ transparency ရှိတဲ့အနေနဲ့တို့ဒီမှာ recovery reform နေ
တယ်ကျန်လေကုစားရေးပေါ့နော
်ဒီပေါ့ပလန်မို့တော့လုပ်နေပြီနောက်ဆက်ရှိတယ်တို့ရဲ့ road map တော့ဘလူးဖြစ်နေပါတယ်ဆိုတော့တို့ public ကိုထုတ်ချပြရမယ်အဲဒီနေရာမှာကကျွန်တော်တို့တကယ်ဒီကြည့်ရဘောဘဥက္ကဋ္ဌကဲတို့နော်ကနေဝင်ဖို့ပြီတော့တော့အားမကကြည့်ဖို့ပြ assurance ရနေတခုပြရမယ်ကိုကဘူဘန်ကနေပြီးတော့ကြော်ညာချက်တွေပဲတောင်းလျှောက်ထွက်နေကြအဲ့ကြော်ညာချက်တွေကိုနောက်ကနေပြီးတော့ဖြေ explanation ပေးတယ်ကျွန်တော်တို့ detail explanation ပေါ့နော်အသေးစိတ်ရှင်းပြချက်ကမပါဘူးမပါတဲ့ကကျွန်တော်တို့ကျွန်တော်တို့ပုံမှန်စကားကလည်းဒီပဲမျိုးမျိုးပေါက်နိုင်တယ်ဆိုတဲ့ကကျတော့လူတွေကပို့ပြီးတော့လုံးထင်ကြောင်ဖြစ်နေကြပြီးတော့နောက်လူတွေက roadmap ပေါ့နော်ဘာလဲဆိုတော့ဦးတည်တာမြင်တာအောင်အလုံးထုတ်ပြန် policy ပါဦး global policy ပါမှန်းလည်းဒီလိုလူတွေအကုန်လုံးကအော်သူတို့ဝေဆက်ဝေဆိုင်ထုတ်တော့ပါလေတော့ကျ 1.9 trillion လောက်ကျန်ပြီးတယ် serial number တရားအဲ့ဒါတို့ရင်အဲ့တော့ဒီမှာခြေကွက်ထဲမှာပေါ်လာပြီးတော့နှစ်ဆောက်ဖြစ်မယ်ရွှေစည်းရလဲနှစ်ဆောက်ဖြစ်မယ်အဲ့ဒီ speculation တွေပေါ့နော်ခင်ဗျာယူဆချက်တွေနဲ့ market ကတင်းနေပြီဖြစ်ပေါ့
ဟုတ်ကဲ့ဒီပေါ်မှာရောဘယ်လိုမျိုးဖြည့်ရှင်းဖို့အချိန်ကြည့်စင်လဲ
ဒီ policy ကိုကျွန်တော်တို့ထုတ်ပြရမယ်เนาะနောက်ထပ်တစ်နှစ်မှာပါပြီးလုပ်မယ်ပြီးရင်တယောက်ကနေပြီးတော့ assurance လုပ်ပြရမယ်เนาะဒီ government sector အမှန်တကယ်ဒီကိုပြောပြရမယ် normal solution တော့အခုကဘယ်လိုပြည့်ပြည့်ပြောင်းအခုကျွန်တော် FX market မှာပဲကြည့်ပြီ
ဟုတ်ကဲ့ foreign exchange နိုင်ငံခြားငွေလဲလှယ်မှုတောင်းတာတွေမှာပေါ့နော
်ဟုတ်ပါတယ် foreign exchange နည်းနည်းမှတို့ရမှာတော့ဟိုတနည်းကဒေါ်လာဘီးနီးယားတို့ကျွန်တော်တို့ဒေါ်လာဈေးကလည်းမတရားခုန်တက်သွားတာအခုကျွန်တော်တို့မြန်မာငွေဈေးကတော့ 20% ကျော်လောက်ကျသွားတယ်တပေါ်ပေါ့နည်းနည်းတော့မဟုတ်ဘူးလေဒေါ်လာနဲ့ပဲလည်းလည်းရွှေဈေးနဲ့ပဲလည်းချက်မှုကျသွားတယ်အဲ့တော့အဓိကတော့ဘာကြောင့်ဖြစ်တယ်လဲဆိုတော့ခုနကကျွန်တော်ပြောခဲ့တဲ့ဟာတွေချက်ကပြောရမှာပဲ public trust က
ဒီသူရဲ့ယုံကြည်မှုပေါ့နော်ဘယ်လုပ်ငန်းတွေပေါ်မှာ
ဟုတ်ကဲ့ကျုပ်တုံးသွားတဲ့အတွက်လူကြီးကဘုံကလူကြီးမရှိတဲ့ကကြောက်တော့လူကဘာလို့မလဲအဲ့တော့ခုနကကျွန်တော်ပြောတဲ့အတိုင်းပဲလीပုံမှန်ကျွန်တော်တို့2000လောက်လက်ထက်မှာထားတဲ့လူကမရတော့သူ့လက်ထက်မှာ7000လောက်ပဲသူထားကြတယ် insecure ဖြစ်သွားတယ်ဘာဖြစ်လို့များငါပြဿနာထုံးလို့မရတော့ခဲ့ရင်ဆိုရဆိုရင်မူကြီးဖြစ်သွားတယ်ဖြစ်သွားရတော့အဲ့ဘယ်နဲ့မှထားရမယ့်ပြဿနာပြောက်သွားဒီလူလူလက်ထက်ရောက်သွားမှန်ရဘရန်ဆိုတော့စီးစင်းနေအောင်အဲ့တော့ဘာနော့ဘရန်စီးစင်းမှုအတွက်ကသူ့မှာ deposit တဲ့ money ရမရှိတော့တဲ့ကကြောက်ဥပချမ်းမှာလုပ်ငန်းရှင်တွေကိုပြန်ပြီးတော့လေပြရမယ်ခွတ်တယ်လိုင်းဒီကောင်လုံးနဲ့သူက
ချင်းွေပေးမှုပေါ့နော်
ချင်းွေတော့ဟုတ်ပါတယ်ဟိုသူတို့ချုပ်တင်ရတာပေါ့ဗျာဟိုလက်ရှိဆိုကျွန်တော်ချင်းွေတမားလေးဆိုဥမာ over drop account OD လို့ခေါ်ကြတာပေါ့ဗျာကျွန်တော်တို့တန်းပြီးပါရှင်တော့အားဒီ account တွေကိုတို့တို့များများ90ရာခိုင်နှုန်းလောက်ပဲနေကောင်လုံးတော့က stop လုပ်ထားလိုက်ပြီသူတို့ကဒီ OD account တွေကိုပဲသူတို့ကအဝင်ပြအဆက်ပဲသူတို့ကခံတော့တယ်အဲ့ဒါလေးတွေကိုပြန်ထိုးဖို့မရဘူးအဲ့တော့ business တမားတွေ exporter တွေ importer တွေတွင်းလို့လုပ်တဲ့ကောင်ထုတ်ကောင်လုပ်တဲ့လူဒီပိုင်းမားလို့ပေါ့ဗျာသူတို့ကဘူးသူတို့ business ကိုသူတို့ဆက်လို့မရတော့အဲ့တော့ဒီပိုင်းမားတွေကဒီနလားဒီမှာဘာပဲလုပ်နေ cash management ပေါ့ဝေထုတ်တာဝေတင်တာအဲ့ဒါနဲ့ပဲသူတို့ကသူတို့ cash ကိုဘယ်လိုလဲရမယ် cash ကိုဘယ်လိုရအောင်ထိုးရမယ် cash ကိုဘယ်လိုပြန်ပေးရမယ်ဆိုတဲ့ဟာမှာပဲဟိုစီးပွားသမားတွေကတော့ focus လုပ်နေတာ cash management ပေါ့ business လုပ်ငန်းကြီးရဲ့80ရာခိုင်နှုန်းလောက်ကဟို cash management နဲ့လုပ်နေရတယ်တကယ် business group သူတို့ရဲ့တကယ် business group ကဘူးမှမလုပ်နိုင်ဘူးအဲ့တော့လေတချို့ကကြတော့လေတချို့အခုမေလာကောင်းရင်းနေမှာသူတို့ပြောရမလားသူတို့အကောင့်အဖြစ်ကိုသူတို့ဖွင့်မှာဆိုတော့တချို့ကြတော့လေဒါပြင်းပြင်းအပြင်းရှိတော့ကြောင်ပေါ့ဗျာ
ဟုတ်ကဲ့ဒီ bank ကစည်ရင်းတည်ဖွင့်ဖို့ပြောတာကိုအခွင့်ကောင်းရတာပေါ့နော
်ဟုတ်ပါပြီဒီအကောင့်ကနေသူတို့ကဖြတ်ထုတ်ကုန်မရတော့ဘူးဒီပစာအဲ့တော့အခုကျွန်တော်မြင်နေတဲ့အားတွေကတော့ဒါလေးဆိုအဲ့ဒီအကောင့်တွေကိုလူတွေကပြန်မဆက်ပြန်ဆက်ပြန်နေအကောင့်တွေကပြန်ခွင့်အဲ့ဒီအကောင့်တွေအပြစ်နဲ့သူတို့ business တွေကိုပြန်ရတယ်အဲ့တော့ဘာဖြစ်သွားလဲဆိုခုနကပြန်ပေးရရှိတယ်ဒီ overdraft အကောင့်တွေမှာဘာဖြစ်သွားလဲNPO ကိုလည်း performing loan ပေါ့လုံးဝပြန်မဆက်တော့တဲ့ကြံစည်ပေါ့
အချွေးပြန်မဆက်ပဲနဲ့အချွေးတွေမြုပ်သွားတာပေါ့နော
်ဟုတ်ပြီအဲ့တော့ဒါနည်းရတဲ့သူတို့ရောက်နေရတဲ့ဟိုအချွေးပြန်မဆက်နိုင်တော့အဲ့တော့ဘယ်နေကအဓိကပါလဲအဲ့ဒီပုံစံနဲ့ဒီကောင်နေဒီတော့ချီရတာလေဆိုတော့ခုန depositor ငွေ asset ကို money နဲ့ဒီကချီရတယ်အဲ့တော့ငွေ asset ကိုကျွန်တော် saving interest တက်ပြရပေးဖို့ဆိုဘလူးဘလူးတော့ပြန်ပေးဖို့ကဒီဘက်ကလုံးဝရှင်နေစီရရမယ်စီးပွားရေးလုံးဝရှင်နေစီရပြန်ပေးမယ် interest ပြန်ပေးရတယ်ကြားထဲမှာရှိတဲ့ spread ပေါ့အဲ့ဒါလေးရမှာပဲညအဲ့တော့ဗန်နီလေဟိုတော်တော်လေးကမောကမောဖြစ်နေတဲ့အချိန်ပေါ့နော်ဒီကိုရီးယားကျွန်တော်တို့တိုင်းပြည်ကဗန်နီက capital ပေါ့နော်ယင်းမျိုးနယ်မှုတွေ shareholder equity ကအမတန်မှနေပါလေဗန်တမဖြစ်ဖို့အတွက်တော့ဘာမှပြဿနာဖြစ်ပြီးလည်းရှိတယ်ဆိုလို့ရှိရင်ဗန်တမဖြစ်တော့အခုတော့ပဲ30လောက်ရှိတယ်အဲ့တော့ match လုပ်မယ်ပေါ့ဗျာ US မှာလည်းဒါအရင်ကမှ match လုပ်ခဲ့ရတာ
ဗန်နီပေါ့မယ်ပေါ့နော
်ဗန်နီပေါ့မယ်ဗန်နီမပေါ့ပေါ့ဘူးဗန်နီ regulator ရဲ့ဖြားပြီးမှုပေါ့ဗျာအခုဆိုရင်တော့တော်ပြင်းနေစေနောက်ဆိုရင်နောက်နှစ်ဆိုရင်85ပြည်နဲ့ဖြစ်နေချက်ပထမ20လောက်ဆိုရင်ပြောင်းသွားပြီဖြစ်နေချက်အဲ့တော့ဒီနေရာမှာခုနကျွန်တော်ပြောခဲ့တဲ့ policy တစ်ပု
တ်ဟုတ်ကဲ့ဒီနေရာမှာနောက်ထပ်ရောဒီအရေးပါတဲ့ပြဿနာရှိနေကြလား
နောက်တစ်ခုကအဲ့ FX market မှာလေ
ဟုတ်ကဲ့ဒီနိုင်ငံခြားငွေရောင်းချတဲ့ဈေးကွက်ပေါ့နော
်ဟုတ်တယ်နောက်နေပါဘယ်တော့နှစ်ခုဖြစ်နေလားငွေတွေတော့ဘူး transfer rate အစိမ်းရေကို cash rate လို့ခေါ်တာပေါ့ transfer rate ဆိုတာဒီပိုင်းလုံးကြီးချင်းတင်းကိုလုပ်ကုန်တမားတွေသူကတော့ big amount တွေပေါ့မပမာဏကြီးတယ်ဟို cash rate လို့အစိမ်းရေလို့ပြောနေတာကျွန်တော်အပြင်ကျွန်တော်အချင်းကောင်တာလေးတွေပါကျွန်တော်အပေါ်ပြည်ပြည်လေးတွေနဲ့လဲလှယ်နေကြတော့အဲ့တော့ဒီနေရာမှာဘာတော့တွေ့ရလဲဆိုတော့ခုနအဲ့ cash rate ကပြတ်ပြီဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ဒီပိုင်းတိုင်းလို့ transfer rate ကတော့လောက်ကလိုက်တက်တာအဲ့တော့ဒီနေရာမှာကျွန်တော်တို့ open market operation ပေါ့နော်ဒါတိပမာ interbank sorry ကျွန်တော်တို့ interbank FX market ကပမာကနေကျွန်တော်တို့ရှိဖို့လိုတယ်ဗျအဲ့တော့ငို့ဆိုရင်အခုကကျွန်တော် on the market တို့ black market တို့
ဟုတ်ကဲ့
ပုံနေဆိုတော့အကြမ်းမှာ read ရအောင်ဖတ်ရအောင်အဲ့
အဲ့တော့ဒီရီယူလဲကျွန်တော်တို့အင်တာဖိတ်ငွေချင်းချင်းပို့ပြီးတော့ကောင်းတော့ဘူပန်ကဘယ်လိုလုပ်ပေးမယ်ဆိုတာသူတို့ပေါ်လို့ရှိမှာသူတို့ပြောပါဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ခုကလက်ရှိမှာတော့အခုအခြေတဲကိုဖြစ်ရှင်ဖို့စစ်ကောင်စီဘက်ကလှုပ်ဆောင်လာတာတစ်ခုကတော့ဒီဒေါ်လာတွေအများကြီးရောင်းပေးတာပေါ့နော်တန်းတဲ့ချိန်ပြီးတော့ဘန်တွေကိုအပြင်ခုနကဝယ်သေးတဲ့ကောင်တာတွေကိုပါရော
မှာအကောက်ကုန်ကျတာပေါ့နော်အကောက်ကုန်မှာတို့မှာ ERS system မရှိတာပေါ့ဗျာ electronic record system မရှိဘူးအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ပို့ကုန်လုပ်တဲ့လူတွေရဲ့သူတို့ပမောက်ပမာဏကိုဒေဗန်ကနေပြီးတော့စင်ပေါ့ဗျာသူတို့ပို့လိုက်တယ်ဆိုတဲ့ဟာရကောက်ကရှိအခုကျွန်တော်တို့ဒီ central bank မှာလည်းပုံပေါ်မှာလည်းအခု centralized system တခုရှိပြီတော့သူတို့အဲ့ system ကိုသူတို့ပို့ကြည့်လိုက်တဲ့အခါမှာဆော့ဆော့တူလေဆိုတော့ဒီ exporter တစ်ထောင်ဝန်းကျင်လောက်ကသူတို့ပြန်ပြီးတော့ surrender လုပ်ရမယ် FX foreign exchange ဒီ receipt ရှိ
ပြန်ပြီးတော့သွေးရမှာပေါ့နော
်ဟုတ်တယ်ဗျာ
ဒီမှာပြည်ရကိုပြန်သွေးရမယ်ဟုတ်ကဲ့
အဲ့တော့ကျွန်တော်ဒီတော့ကဘာသာနဲ့တောင်းလို့ရှိပါတယ်။ဒါနဲ့တော့ပတ်သက်မှုပေါ့။အဲ့တော့တကယ်တော့ဒီပတ်စံတွေတော့ကျွန်တော်တို့ရဲ့ bank ကြီးရဲ့ဒီ domestic ဒီ banking system တွေကိုပြန်ပြီးတော့စီးဆင်းလာမယ်ဆိုရင်အနည်းနဲ့များတော့ကျွန်တော်တို့ဒီဈေးကွက်ကဈေးကအဲ့လောက်ကြီးကျွန်တော်တို့ကမကမဖြစ်ရအောင်ရှိဒီပဲအခုတကယ်အပြင်မှာလည်းဒေါက်တာဈေးကွက်ကစားတဲ့လူတော့တကယ်ချစ်ပါပဲရှိဖြစ်ဖြစ်ရှိနေတာပဲ။အမြဲကြီးစားလုပ်ချင်တဲ့လူဟို social skill မှာ grade ရကျွန်တော်တို့ရှိခဲ့ပါဗျ။ဒေါက်တာဈေးကွက်ကစားတဲ့လူတော့ကစားပါပဲ။သို့တော်ဒီကစားတဲ့ဟာကိုကျွန်တော်တို့တကယ် central ဘောနော်ဒီ regulator ရနေပြီးတော့ပြီးပြီးတော့
ဟုတ်ကဲ့အစိုးရရဲ့ဒီဘန်စီမစီကန်ချမှတ်တဲ့အုပ်ချုပ်ရေးအဖွဲ့ပေါ့နော်
ဟုတ်တယ်ဗျ reinforce ဖို့ဟုတ်တယ်ကျွန်တော်ဒီလေးကိုညှိထားတာနဲ့တူပါတယ်ကျွန်တော်ထင်တာသူတို့က reinforce လုပ်မယ်ပေါ့ဗျာအခုကတော့ဒီကကျွန်တော်တို့ဒီ exchange counter ကြီးဆိုရင်အခုတို့ပြောတယ်ပေါ့နော် plus or minus 1.6% ပို့လို့မရဘူး spread ပေါ့ဗျာရောင်းတဲ့အဝင်နဲ့ကြားပါတို့တော့ဒီ data cash တမအောင်ပြောတယ်ပေါ့ခုနကဆိုတော့အဲ့ဒါကိုကျတော့ဒီဝိုင်းတမအောင်ကျတော့ပြန်ချိန်မယ်လို့ spread ကအလောက်များနေတဲ့ကကျတော့ 1.6% ဆိုတော့တို့တို့ကနင့်လာတယ်လေအဲ့တော့တန်တရာတော့ရှိတဲ့ business တစ်ခုဟာဒီတန်တရာညီကြတဲ့ computer ပစ္စည်းတွေဗျာ software ပစ္စည်းတွေအဲ့ဒီတို့အများနဲ့တွင်းနေရတယ်လို့ဆိုပါတော့တစ်ခက်ကိုအဲ့တော့ဒီနေရာမှာ exchange rate က30လောက်ခါတော့တယ်ပဲခါတယ်အဲ့တော့ကြွားပြီး 1.1 billion လောက်သူ show ပါတယ်အဲ့တော့အများကြီးတို့ကဟောက်လို့မရဘူးအဲ့တော့အပြင်က cash rate ကခုနကကြောက်ရအစိမ့် rate ပေါ့နော်အဲ့ဒီ cash rate ကကျောင်းတော်နဲ့ဒီ only later on no good transfer rate ကတိုက်တက်ဖို့အဲ့တော့စွဲတယ်မနော်နော်ဟုတ်ကဲ့သူတို့ရဲ့ margin က
အချိုးမြတ်ပေါ့နော
်
ဟုတ်ကဲ့
ပြပြလေးလေးသူတို့ဘဏ်ကိုပေးရတဲ့ interest နဲ့ interest တော်မှာသူတို့ကအဲ့ပုံမှာမူတည်ပြီးတော့အမေအဖြစ်ပြောမယ်ဆိုလို့ရှိရင်တော့ဟို net ကကျိုးမြတ်ကိုကျွန်တော်တို့15ရာခိုင်နှုန်းနဲ့20ရာခိုင်နှုန်းတော့ရှိမှာတော့ဒီ business တစ်ခုက good business ကိုကျွန်တော်တို့ပြောလို့ရတယ်။တို့ဒီနေရာမှာရှင်းလာကြည့်လေ။အဲ့မှာ FX loss နေတယ်သူတို့ရတဲ့10ရာခိုင်နှုန်းအမြတ်တို့13ရာခိုင်နှုန်းအမြတ်တို့ဆိုတော့ဒီကနေ့ wipe out ဖြစ်သွား
တယ်။နိုင်ငံကငွေလဲရနေဆုံးသွားတာပေါ့နော်
။ဟုတ်ကဲ့။အဲ့တော့မလို့တို့ကလည်းဒီဟာကို sensitive ဖြစ်တယ်တိကျတယ်။တို့တော့အဲ့ခုနကကျွန်တော်ပြောတဲ့ကောင်ပြန်ဆက်ရင်ခုနကတော့ exporter တွေဒေါ်လာ3000နဲ့ထောင်ကျော်သူတို့အကြမ်းမကင်းဘူးဗျာ။အဲ့ဒါတွေကလည်း reinforce ဖို့လိုပါတယ်။ကွာတော့ကျွန်တော်ပြင်ပါလေဟိုတောက်ခွန်ရဲ့ ERS က record ကိုဗန်နီကိုပေးပြီးတော့ပြီဗန်နီက30တွင်းပြင်ဆင်ရှင်းမရှင်းလို့ရှိရင်ဘာဖြစ်မလဲဆိုအခုလက်ရှိပုံကပြင်ကုန်လုပ်နေတဲ့လူတွေသူတို့ရဲ့ importer exporter license တိမ့်တိမ့်မတိမ့်လို့ရှိရင်တော့ပုံပြီးလိုက်ရှင်းတိမ့်ပေါ့ဗျာ reinforce လုပ်မယ်ဒီဘောကတော့ကျွန်တော်တို့သူတို့ဗန်နီနဲ့တိုက်ပြီးတဲ့လူတွေကျွန်တော်တို့မယူဆသေးချင်ပါဘူးတိုးတော်လေးကသူလုတာမှန်တော့မှန်တယ်တိုးတော်အခုလိုအခြေအနေကြီးမှာတော့နည်းနည်းတော့ flexibility ပေါ့နော်အတူရှောင်းနေတော့ဒီလိုလုပ်တော့လုပ်ပြီးရတော့ timing လေးကတော့နည်းနည်း sensitive ဖြစ်နေတာအခုလက်ရှိအခြေအနေကအကုန်လုံးကဒီဒီဒီမှာဖြစ်နေတယ်ဆိုတော့အဲ့ဒီရလေခုနကကျွန်တော်ပြောတဲ့ policy တွေမှာသူတို့ဖြတ်ပြီးရမယ်ပြီးတော့ exporter တွေကလည်းသူတို့ရတာတဲ့ပုံစံမျိုးတကယ် surrender လုပ်ဖို့လို့ပေါ့ကျွန်တော်ဒီရဒီရ brand ကြီးပြန်ပြီးရ
ဟုတ်ကဲ့အခုကနိုင်ငံသားမှာ
ဟုတ်တယ
်ထားလာဒါမို့အိမ်တွေမှာထားလာအဲ့လိုဖြစ်နေတဲ့သဘောပေါ့နော်ဒီဒေါ်လာငွေပန်းထောင်နဲ့ချိန်ပြီးတော
့ဟုတ်နိုင်ငံသား brand တွေမှာထားလာလို့ကျွန်တော်အမြင်ရတော့တော်တော်ကတော့ ending the money ပေါ့ဗျာဒီအရမ်းနဲ့သူတို့ပုံပြန်ပြီးတော့သူပြန်ရောက်မှာပေါ့ black market နဲ့ on ဒီနဲ့အဲ့တော့ဥမာကားပါညာမှားရင်တော့မှဗျာသူတို့ကိုယ်ရင်မှာတော့တရုတ်နဲ့ခံပြီးတော့သူတို့မှားတော့ပေါ့အဲ့တော့မျိုးတွေဖြစ်နေတယ်ဒီ project
ဟုတ်ကဲ့ဆလူတာကားတော့အခုဘုံဘန်ကထုတ်ရောင်းပေးတဲ့ပမာဏကဒီတန်ခုကနန်းတော့ပဲရှိပြီးတော့ခုနကတကယ်တမ်းမြန်မာပြည်ကိုပြန်မဝင်လာတဲ့ဒီဒေါ်လာပမာဏကတန်ထောင်နဲ့ရှိနေတာပေါ့နော်အဲ့ဒါကိုပြန်ရအောင်လို့ကပိုအရေးကြီးတာတဲ့သဘောပေါ့
ဟုတ်တယ်ဒါတော့ကောင်းဟုတ်တချီပြီးချင်းတော့တူပါပါချက်ချင်းကြီးတော့ဖြစ်မှာမဟုတ်ဘူးခုမှကျွန်တော်တို့ system တွေကခုမှတိုးတက်လာတာ
ဟုတ်ကဲ့ဆိုတော့ဒီ theory အရတော့လမ်းကြောင်းမှတ်ပုံမှာရှိတယ်မှန်တယ်ဒါပေမဲ့လက်တွေ့အရတော့အချိန်အားဖြင့်ဒီထိလွယ်ရှလွယ်ဖြစ်နေတဲ့သဘောပေါ့နော် ဝုံကနေလုံးလုံးမရတဲ့သဘောပေါ့
ပဲ့နေပြော
ဟုတ်ကဲ့အဲ့ခါမှာအဓိကကတော့ဒီယုံကြည်မှုတည်ဆောက်ဖို့လိုလာတာပေါ့နော
်ဟုတ်ပါပြီဒီကအဲ့လိုပဲပြန်နေတော့
ဟုတ်ကဲ့အဲ့တော့အဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ကိုရောဘယ်လိုအကြံပြုချင်လဲ
ဟိုပဲဥပစာရေးပြီးတော့နောက်ကျန်တဲ့ independent ဒီကျွန်တော် international regulator လက်ခံပြီးရောက်ပြီးအဲ့လိုပေါင်းပြီးလို့ဆိုပြီးတော့ရှင်းလင်းမွေးလို့ဟာမျိုးပြီးတော့တကယ်တတိကျွမ်းကျင်တဲ့ကျွန်တော်ဘန်လုံငန်းမှုပဲတကယ်တတိနားလေတဲ့လူတွေကိုဖိတ်ပြီးတော့ကျွန်တော်တို့ဖိုရမ်လိုပဲဖြစ်ဖြစ်ပြတင်းသာရှင်းလင်းမွေးလေးပဲဖြစ်ဖြစ်ဒီလိုလုပ်ပြီးလိုက်ကောင်း
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ခုကတော့ဒီပြည်တွင်းလုပ်ငန်းရှင်တွေရဲ့ယုံကြည်မှုရဖို့ပေါ့နော်နိုင်ငံခြားမှာရှိတဲ့ဒီအစိမ့်ဒေါ်လာတွေကျန်ဝင်လာနိုင်ဖို့နောက်တစ်ခုကတော့ဖြစ်နိုင်ဒီနိုင်ငံတကာကဘန်လုံငန်းနဲ့ပတ်သက်ပြီးတော့ဩဇာအာဏာရှိသူတွေပါဝင်ပြီးတော့ခုပေးဖို့တင်းသာရှင်းလင်းပွဲမှာပါဝင်ပြောပေးဖို့ပေါ့နော်အဲ့ဒီအနေထားမှာပထမကတော့ဒီလုပ်ငန်းရှင်တွေဘက်ကနေပူပေါင်းဆောင်ရွက်မှုဖြစ်လာဖို့အတွက်ဘယ်လိုစိန်ခေါ်မှုတွေရှိနေမှာထင်လဲအခုလောလောဆယ်စေုပ်ချုပ်ရေးကာလလည်းဖြစ်တော့လေတစ်ခုလုံးပေါ့နော်ဒီစီးပွားရေးရောနိုင်ငံရေးရောလူမှုရေးရောအားလုံးကချုပ်ကြည့်မယ်ဆိုရင်ဘယ်လိုအကြံပြုချင်လဲတိုင်းပြည်အတွက
်ဟောကျွန်တော်လည်းအဲ့လိုဖြစ်မရှိပါဘူးဗျာကျွန်တော်တို့ကတကယ်ကျွန်တော်တန်ချင်း experience ကတော့ညာပါပြီဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်လို့ကကျွန်တော်ဇီရိုပါဗျာသို့တော့ကျွန်တော်တို့ရဲ့တွေ့ကြုံရပေါ့နော်ချက်တန်းလာခဲ့တဲ့တွေ့ကြုံနဲ့ကျွန်တော်တို့ရဲ့ကျောင်းဆောင်မှာတင်လာခဲ့တဲ့အသိပညာရကျောင်းမယ်ဆိုလို့ရှိရင်ဒီကူကဆက်ဆက်နေတာဘူးဗျာ။နော်အဲ့တော့တိုင်းပြည်မှာစုစုအောင်ကြွမယ်စိုးရကိုယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တော့တော့မဟုတ်ဘူးဗျာ။အဲ့တော့နည်းနည်းလေးရှင်းတော့နောက်ဆုံးကလေးဖြေးမှ dialogue ဆိုကျွန်တော်တို့ဖြစ်လာ။အခုက dialogue ကနောက်တော့ဦးမိသားကဆိုမိသားကမဆောင်ရဘူးလေ။အဲ့တော့ banking မှာလည်းဒီတိုင်းပဲတယောက်ကအထူးပေးစရာရှိမယ်ဆိုတော့အထူးမပေးဘူးလေ။အဲ့တော့အဓိကပါလဲဆိုရင်တော့ဒါအိုးပုံကနာဖို့ပြောလာမင်းတို့ဥဒ္ဒါကတော့လက်မခံဘူးဆိုရယ်တဲဟာဘူးတော့တူဝိတော့အဖြစ်ပါလေဟာဟိုသာနာပြောက်အဲ့တော့ဒါကတော့အဖြစ်ရတော့ကျွန်တော်ဒီမှာမရှိဘူးခင်ဗျာဒါတကယ်လက်ရှိအမျိုးရန်နေရပုဂ္ဂိုလ်ကြီးရှိမှာပဲရှိပါတယ်ပုဂ္ဂိုလ်ကြီးမြင်မှုအရေးကြီးပါတယ်ဒီဟာလေးကတော့နှုတ်မှုဆိုလို့ရှိရင်ဒါတန်းကြီးရဒါကြောက်ကမာတွေကြတော့မယ်ချင်ဖြစ်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘယ်လုံးမရှိနေခင်ဗျာအခုလိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ကျေးဇူးပါ
ကျေးဇူးတင်ပါတယ်ဗျာခင်ဗျာဟုတ်ကဲ့
ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA အမေရိကန်တန်ခါနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုပြောပြပေးပါဦးမယ်ခင်ဗျာမြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့ဖေဖော်ဝါရီလနောက်ပိုင်းဆန္ဒပြပြည်သူတွေပေါ်စစ်ကောင်စီရဲ့နှိမ်ငင်းဖမ်းဆီးမှုတွေပြစ်ခတ်ဖြိုခွင်းမှုတွေရှိနေပေမဲ့လည်းပြည်သူတွေရဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုကတော့နေ့စဉ်ပေါ်ပေါက်နေသလိုနေရာစုံဒေသပစုံမှာလည်းအခြေအနေတွေမတည်မငြိမ်ဖြစ်နေပါလေ။ဒိုင်ဦးမြို့နယ်ထဲမှာမနေ့ညကစစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်အမျိုးသားတအူသေဆုံးခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာလည်းရန်ကုန်လမ်းမတော်မြို့နယ်၃ရပ်ကွဲအုပ်ချုပ်ရေးမှူးတယောက်ဦးခေါင်းကိုတင်းနဲ့ကြည်စံထိတဲ့ဒဏ်ရာနဲ့သေဆုံးခဲ့ပါတယ်။ဘသူလက်ချက်လဲဆိုတာတော့မသိရသေးပါဘူး။မန္တလေးမြို့မှာတော့စစ်ကောင်စီကလုံခြုံရေးတင်းကျပ်ထားပေမဲ့တာကတာတပိတ်ဆက်မှုစုပေါင်းတပိတ်တွေအပါအဝင်တခြားတပိတ်စစ်ကြောင်းတွေလမ်းလျှောက်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်ဖက်ကမြို့မှာလည်းအမျိုးသမီးလူငယ်တွေအပါအဝင်တပိတ်စစ်ကြောင်းတွေနေ့စဉ်လိုလိုဆန္ဒဖော်ထုတ်ကြပါတယ်အလားတူပဲတခြားမြို့နယ်တော်တော်များများမှာလည်းဆက်အနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်နိုင်ငံတကာအနေနဲ့မြန်မာစစ်ကောင်စီရဲ့အင်တာနက်ထိန်းချုပ်ရေးကြိုးပမ်းမှုတွေကိုကူညီပံ့ပိုးပေးတာမျိုးမလုပ်ကြဘဲ ICG နိုင်ငံတကာပဋိပက္ခလေးလာစောင့်ကြည့်အဖွဲ့ကတိုက်တွန်းထားပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ပြည်တွင်းအခြေအနေအရရကိုထိန်းချုပ်ဖို့အင်တာနက်လိုင်းတွေကိုအစောပိုင်းမှာယာယီဖြတ်တောက်ပြီးဥပဒေပြင်ဆင်ချက်တွေထုတ်ပြန်ခဲ့ပေမဲ့ထင်သလောက်အရာမရောက်ဘူးလို့ ICG နိုင်ငံတကာပဋိပက္ခလေးလာစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒါကြောင့်လဲစစ်ကောင်စီကပြည်တွင်းမှာပဲတုံ့နိုင်တဲ့ intranet စနစ်ကိုစတင်နေပေမဲ့မရှိမဖြစ်ဝန်ဆောင်မှုတွေလောက်မှသာအသုံးပြုနိုင်မှာဖြစ်တဲ့အတွက်နိုင်ငံစည်းဝါးရေးကိုကြီးမားတဲ့တရားမှုတွေရှိလာလိမ့်မယ်လို့လည်း ICG ကထောက်ပြထားပါတယ်ခင်ဗျာအိန္ဒိယနိုင်ငံကိုထွက်ပြေးခိုးလုံလာသူမြန်မာပြည်သူ1000ခွဲကျော်လောက်ရှိနေပြီးချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်တင်းချောင်လာတာဖြစ်နေတဲ့ဖြစ်ပုံရတယ်လို့အိန္ဒိယတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးဖြစ်နေလာတဲ့ဖေဖော်ဝါရီလနောက်ပိုင်းကစပြီးအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်တွေကိုမြန်မာပြည်သူတွေထွက်ပြေးခိုးလုံနေကြတာဖြစ်ပါတယ်လွတ်တော်အမတ်တော်တော်များများအပါအဝင်အပီလာလောက်အထိအိန္ဒိယဘက်ရောက်လာသူ1800ဝန်းကျင်ရှိခဲ့ပေမဲ့အခုလက်ရှိမှာတော့1000ခွဲကျော်သွားပြီလို့မီဇိုရမ်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတင်းနှလာနေမှာပန်ကြားလိုက်ပါတယ်။လက်တလော့အဖြစ်2021ခုနှစ်အတွက်ဒေါ်လာတန်340အကူအညီပေးဖို့ကတိကဝတ်ပြုထားတာတွေရှိနေပါတယ်ခင်ဗျာ။ တရာရှင်တို့နားဆင်ကြရတာကတော့ VOA မြန်မာပိုင်း SCC ရဲ့အင်္ဂါနေ့ညထုတ်လင်းချက်တွေဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Walkers ဖြစ်ပါတယ်။ကျွန်တော်ကတော့ဇွန်ဝက်လိုက်မှာ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာ။တော်ရာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးလူအင်ဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from